Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင်။ PU American တန်ရဲ2020ခုနှစ်အောက်တိုဘာလ9ရက်ပုံတွင်းနေ့ညပိုင်းအစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးသွားပါမယ်ရှင်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့နှစ်ပတ်လည်ညီလာခံပထမနေ့ဖွင့်ပွဲအခမ်းအနားကိုလူကိုယ်တိုင်ဦးဆောင်တက်ရောက်ခဲ့ပြီးတဲ့နောက် UNHCR အဖွဲ့မဟာမင်းကြီးဖီလီပိုဂရန်ဒီကိုဗစ် -19 ကူးစက်ခံရတယ်လို့ပြောပါရယ်တင်းနှလာနေကစပြီးတော့ဂျနီဗာမြို့မှာတပတ်ကြာပြုလုပ်နေတဲ့ UNHCR မှူးဆောင်ကော်မတီအစည်းအဝေးကိုလူကိုယ်တိုင်မတက်ရောက်နိုင်တော့ဘဲဗီဒီယိုကတဆင့်သာတက်ရောက်တော့မယ်လို့အစည်းအဝေးတက်ရောက်သူတွေကိုအင်္ဂါနေ့ကပြောကြားလိုက်တာဖြစ်ပါတယ်ယောဂလက္ခဏာမပြင်းထန်တဲ့အတွက်မကြခင်သက်သာလာမယ်လို့မျှော်လင့်ကြောင်းလည်းသူကပြောပါတယ် UNHCR မှူးဆောင်ကော်မတီနှစ်ပတ်လည်ညီလာခံပထမနေ့ဖွင့်ပွဲအခမ်းအနားကျင်းပတဲ့ကုလသမဂ္ဂအစည်းအဝေးခမ်းမကြီးမှာတင်းနှလာနေကဂရန်ဒီကကိုယ်စားလှယ်အဖွဲ့ကိုစင်မြင်ပေါ်ကနေမိန့်ခွန်းပြောကြားခဲ့တာပါ UNHCR အဖွဲ့ရဲ့အမှုဆောင်ကော်မတီအစည်းအဝေးကိုဒီနှစ်မှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်လူကိုယ်တိုင်နဲ့အဝေးရောက်နှမျိုးရောပြီးတော့ကျင်းပတာဖြစ်ပါတယ်ကန့်သက်ထားတဲ့ကိုယ်စားလှယ်အနည်းငယ်သာလူကိုယ်တိုင်တက်ရောက်နိုင်ပြီးနှာခေါင်းစည်းဝတ်စင်ပေါ်နဲ့လူချင်းခွဲပြီးနေဖို့ကန့်သက်ချက်တွေနဲ့တက်ရောက်ခွင့်ပြုထားတာဖြစ်ပါတယ်ရှင်အိန္ဒိယမှာပြီးခဲ့တဲ့24နှစ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူ9,200ကျော်ရှိပြီးတနိုင်ငံလုံးကူးစက်သူ 6.8 သန်းကျော်ရှိပြီးဖြစ်ပါတယ်။ဒီကနေ့တည်းအထက်သေဆုံးသူ986ယောက်နဲ့စုစုပေါင်းသေဆုံးသူက 13,500 ကျော်ရှိပါတယ်။အိန္ဒိယမှာနှစ်စဉ်ဘာသာရေးပွဲတော်ဆင်နွှဲတဲ့အချိန်ရောက်တော့မှဖြစ်တဲ့အတွက်လူစုလူဝေးပြုလုပ်တာနဲ့ပတ်သက်လို့စီးမြင်တွေကိုအစိုးရကအင်္ဂါနေ့ကထုတ်ပြန်ထားပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့တည်းအထက်အင်ဒိုနီးရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ4,500ကျော်ရှိတဲ့အတွက်အခုထိကူးစက်သူပေါင်း3,500ကျော်ရှိပါတယ်။သေဆုံးသူကစုစုပေါင်း11,400ကျော်ရှိပြီးအရှေ့တောင်အာရှမှာသေဆုံးမှုနှုန်းအမြင့်ဆုံးဖြစ်ပါတယ်ရှင်။COVID-19 ကူးစက်မြန်အဆုတ်ရောင်ယောဂဆက်လက်ပြန့်ပွားနေရတဲ့အမျှအဲ့ဒီယောဂကိုမြင်းမြန်ဆန်ဆန်နဲ့စမ်းသပ်စစ်ဆေးနိုင်ဖို့ကယောဂပြန့်နှံ့မှုကိုဟန်တာရမှာအရေးကြီးပါတယ်။ American ပြည်တော်စုရင်းမှာပဲယောဂကိုထိထိရောက်ရောက်တားဆီးနိုင်ဖို့တနည်းကိုစမ်းသပ်ကရိယာပေါင်း၄သန်းကျော်လိုအပ်တယ်ဆိုတဲ့လေ့လာသုံးသပ်ချက်တွေလည်းရှိပါတယ်။ဒါပေမဲ့ American နိုင်ငံရဲ့ယောဂပြန့်ပွားနေတာ6လကြာမြင့်နေပြီဖြစ်ပြီးစမ်းသပ်နိုင်တဲ့နှုန်းကတော့တနည်းကိုတသန်းမပြည့်သေးပါဘူး။အခုနောက်ဆုံးတီထွင်ထုတ်လုပ်ထားတဲ့မြန်နှုန်းမြင့်စမ်းသပ်ကရိယာတွေကတော့ယောဂပြန့်ပွားမှုတားဆီးရေးကိုအထောက်အကူပြုမှာဖြစ်ပါတယ်။လောလောဆယ်မှာ COVID-19 စစ်ဆေးဖို့ PCR နဲ့ antigen စမ်းသပ်မှုပုံစံနှစ်မျိုးကိုအသုံးပြုနေကြတာပါ။ PCR နည်းလမ်းကရလဒ်ပို့ပြီးတော့မှန်ကန်ပေမဲ့တက်ခွဲနမူနာတွေကိုတက်ခွဲကန်းကိုပို့ရတာကြောင့်ရလဒ်ကိုသိရဖို့နိုင်ပိုင်းကနေသတင်းပတ်တွေအထိကြာတတ်ပါတယ်။ antigen နည်းကတော့ PCR လိုအဆင့်မများသလိုတိကျမှုလည်း PCR လောက်မရှိပေမဲ့မိနစ်30အတွင်းမှာ virus ပိုးရှိမရှိကိုသိနိုင်ပါတယ်။နောက်ဆုံးတီထွင်ထုတ်လုပ်လိုက်တဲ့စမ်းသပ်ကရိယာကတော့နှာခေါင်းဒါမှမဟုတ်အာခေါင်ထဲကနေဂွန်းတိုးပတ်နဲ့ယူထားတဲ့တက်ခွဲနမူနာကိုအထူးပြုလုပ်ထားတဲ့ဘူးရဲကိုထည့်ပြီးတော့ပေါင်မုတ်ကင်ဆက်အရွယ်ရှိတဲ့ဆက်နဲ့စမ်းသပ်နိုင်မှာဖြစ်ပါတယ်။ဒီတိကျတဲ့ PCR နည်းနဲ့စမ်းသပ်ကရိယာကတာမန်ဆီယဝင်ရဲ့စီကံနေမှာပဲ15မိနစ်ကနေမိနစ်30အတွင်းမှာအဖြေကိုသိနိုင်မှာဖြစ်ပါတယ်။နောက်ဆုံးပေါ်အဲ့ဒီကရိယာမျိုးကွဲတွေကိုအခုအခါမှာ American အစားအသောက်နဲ့ဆေးဝါးကုကွဲရေးဌာနကအရေးပေါ်သုံးစွဲခွင့်အတည်ပြုပေးလိုက်ပြီးဖြစ်ပါရဲ့ရှင်။သမ္မတဒေါ်နယ်ထရမ့်ရဲ့အကြီးအကျယ်အကြံပေးမဲ့သမ္မတမင်ကွန်းတွေကိုရေးသားသူစတီဖန်မီလာဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရတယ်လို့မနေ့အင်္ဂါနေ့တုန်းကပြောပါရယ်။လူငယ်တဲ့9ရက်လောက်ခရဲကသူကအင်္ဂါနေ့အလုပ်လုပ်ပြီးတော့တီးခြားခွဲနေထိုင်ခဲ့တယ်လို့တနေ့တုန်းကအထီးနေတိုင်းစစ်ဆေးခဲ့တာမှယောဂကူးစက်မှုမရှိပဲမနေ့ကမှယောဂကူးစက်နေရကိုတွေ့ရတာဖြစ်တယ်လို့မေလာကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မေလာကသမ္မတထရမ့်ရဲ့ America First America သာပထမဦးစားပေးဖြစ်တယ်ဆိုတဲ့မူဝါဒအပြင်တင်ကျက်တဲ့လူဝင်မှုကြီးကြပ်ရေးစီးမင်းတွေကိုရေးဆွဲသူလည်းဖြစ်ပါတယ်။သမရထရမ့်သမရဂရော်နဲ့တခြားသူတွေမှာ COVID-19 ကူးစက်နေရကိုတွေ့ရပြီးတဲ့နောက်အင်ဖြူရောရင်းတာဝန်ရှိသူတွေကယောဂကူးစက်မှုတွေကိုထိန်းချုပ်ဖို့လှုပ်ဆောင်နေကြတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံခဲ့ရတဲ့အတွေ့ Walter Reed စစ်ဆေးရုံမှာ၃ရက်ကုသမှုခံယူပြီးတနင်္လာနေ့ကအင်ဖြူရောကိုပြန်ဆင်းလာခဲ့တဲ့သမရထရမ့်ကတော့ကျမကြီးကောင်းမွန်ပြီးတခြားယောဂလက္ခဏာပြတာမရှိဘူးလို့သူ့ကိုအနိကဆောင်းရှောက်ပေးနေသူဒေါက်တာရှွန်ကွန်လီကစာရေးသားပြောဆိုခဲ့ပါတယ်။ အခုမေလာအပြင်အင်ဖြူတော်အတွင်နောက်ထပ်ယောဂါကူးဆက်သူမရှိဘူးလို့အင်ဖြူတော်ဒုတိယပြောခွင့်ရ Brian Morganston က CNN သတင်းကိုအင်ကာနေနှောင်းပိုင်းကပြောပါရရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါခင်ဗျာ
။ကျွန်တော်ဝင်းမြမာဗုဒ္ဓဦးည VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။ American သမ္မတ Donald Trump နဲ့ Democratic သမ္မတလောင်း Joe Biden တို့ကရှေ့ဘက်နောက်တစ်ချိန်သမ္မတလောင်းစကားဆက်ထိုးပွဲအတွက်စိတ်တက်ကြွနေပြီလို့ပြောလိုက်ပါတယ်။ဒါပေမဲ့သမ္မတ Trump မှာ Coronavirus ကူးခံထားရတာကြောင့်ဒီစကားဆက်ထိုးပွဲဆိုင်ရာကျန်းမာရေးစီကံလိုက်နာချက်တွေအပေါ်မေးခွန်းထုတ်တာပြီးတော့ရှိလာနေပါတယ်။ဒီစကားဆက်ထိုးပွဲမှာကူးဆက်နိုင်တဲ့အန္တရာယ်အကြောင်းမေးရမှာတော့ Biden ကဒီစီနီစီကန်တွေအားလုံးကိုလိုက်နာကြဖို့သူမျှော်လင့်ထားပြီးသမ္မတထရပ်မှာကိုဗစ်ရှိနေတဲ့ယင်ဒီပွဲကိုမလုပ်သင့်ဘူးလို့ပြောလိုက်ပါတယ်။ကြားအပြင်သမ္မတလောက်ဘိုင်ဒန်ကပဲသူ့အနေနဲ့တော့ကလီဗ်လန်ဆေးရုံကညွှန်ကြားချက်တွေနဲ့ဆရာဝန်တွေရဲ့အကြံပေးချက်တွေကိုခံယူလိုက်နာသွားမယ်လို့ကတိပြုလိုက်ပါတယ်။သမ္မတထရပ်ကတော့ Twitter ကနေမနေ့ကပြောရမှာအောက်တိုဘာ15ရက်ကြာသပတေးညနေဖလော်ရီဒါပြည်နယ်မိုင်အမီမြို့မှာလုပ်မဲ့စကားဆက်ထိုးပွဲအတွက်ညော်လင့်ဆောင်စားနေပြီးဒီပွဲကကောင်းလိမ့်မယ်လို့ဆိုလိုက်ပါတယ်သမ္မတထရမ့်မှာကိုဗစ်ကူးခံထားရကြောင်းကြီးခဲ့တဲ့ကြာသပတေးနေ့ကစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်တောက်ကြာကနေတနင်္လာအထိ၃ရက်ဆေးရုံတက်ခဲ့ရပါတယ်အမေရိကန်ဒုသမ္မတမိုက်ပန့်စ်နဲ့ဒီမိုကရက်တစ်ဒုသမ္မတလောင်းအချက်လွတ်ကျော်မကမ်မလာဟာရစ်တို့ကြားစကားဆက်ထိုးပွဲကိုအမေရိကန်စံတော်ချိန်အခုဗိုလ်ထုညနေပိုင်းမှာလုပ်မှာဖြစ်ပါတယ်ပုံမှန်အမေရိကန်သမ္မတရွေးကောက်ပွဲဖြစ်စဉ်မှာတော့သမ္မတလောင်းစကားဆက်ထိုးပွဲတွေပြီးရင်ဒုသမ္မတလောင်းနှုတ်ရဲ့အခုလိုစကားဆက်ထိုးပွဲကမဲဆန္ဒရှင်တွေကိုအတော်လေးစွဲစွဲနေနေရှိစေပါတယ်ဒါပေမဲ့အသက်84နှစ်ရွယ်သမ္မတဒေါ်နယ်ထရန့်ပြီးခဲ့တဲ့ပတ်ကပဲကိုဗစ် -19 ရောဂါကူးစက်ခံရပြီးနဲ့မဲဆွယ်ပွဲမှာအထူးကြိုတင်သတိထားလေးရှိတဲ့အသက်89နှစ်ရွယ်ဒီမိုကရက်တစ်သမ္မတလောင်းဂျိုးဘိုင်ဒန်တို့အနေထားကြောင့်လိုအပ်ရင်သူတို့ကိုဆက်ခံမဲ့ပုံငယ်တဲ့ဒုသမ္မတလောင်းတွေပေါ်ပိုစိတ်ဝင်စားစရာဖြစ်လာနိုင်ပါတယ်ကွန်ဂရက်လက်တော်မှာဟောင်းနဲ့အင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူးဟောင်းအသက်62နှစ်အရွယ်မိုက်ပန့်စ်အနေနဲ့ယူတာပြည်နယ်ဆော့လိတ်စီတီမြို့ကမဲဆွယ်ဆင်းရဲကနေသမ္မတထရမ့်အင်ဗီရောမှာတည်ကြည်ကူးစက်မြဲတဲ့ကိုဗစ်ရောဂါကနေနလန်ထူဖို့ကြိုးစားနေရချိန်မှာတမူထူးခြားစွာစကားဆက်ထိုးရတော့မှာပါအချိန်နှင်းမှာပဲကယ်လီဖိုးနီးယားပြည်နယ်ရှေ့နေချုပ်ဟောင်းနဲ့ပထမဆုံးမျိုးသမီးဒုသမ္မတဖြစ်ဖို့နဲ့ပထမဆုံးအာဖရိကန်တွေဝအမေရိကန်နိုင်ငံသားဒုသမ္မတဖြစ်ဖို့ကြိုးပမ်းမဲ့အသက်55နှစ်အရွယ် Harris အနေနဲ့လည်းအသက်အရွယ်အရစိုးရိမ်စရာဖြစ်လာတဲ့သူ့သမ္မတလောင်းကြောင့်စိတ်ဝင်စားမှုပိုရလာနေပါတယ်။ရွေးကောက်ပွဲဝင်မဲ့သူ့သမ္မတလောင်းနှုတ်ရဲ့ American Center ချင်းဗိုလ်ထူးနေညစကားစစ်ထိုးပွဲကို VOA မြန်မာပိုင်း website ကရော Facebook ကပါဓာတ်ရိုက်ထုတ်လွှင့်မှာမို့စောင့်မျှော်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။ COVID ကရောဂါကြီးဖြစ်နေချိန်မှာတရုတ်နိုင်ငံရဲ့နိုင်ငံတကာပုံရိပ်အကြီးအကျယ်ကျဆင်းသွားတယ်လို့ဒီမိုကရေစီအသားချနေတဲ့နိုင်ငံတရားစင်ကျော်ကလူထုစစ်တမ်းမှာဖော်ပြလိုက်ပါတယ်။ American ခြေဆိုင်ပြည်သူ့ဒေသနာဌာနကဇွန်လကနေဩဂတ်စ်လတွင်ဒီနိုင်ငံပေါင်း14နိုင်ငံကလူပေါင်း 14,000 ကျော်ကိုတယ်လီဖုန်းကတဆင့်စစ်တမ်းကောက်ရမှာဖြေဆိုသူ61ရာခိုင်နှုန်းကတရုတ်ဆိုရအနေနဲ့ COVID-19 ရောဂါကင်တွေတာညံ့ခဲ့တယ်။နောက်38ရာခိုင်နှုန်းကပဲအာရှစီးပွားအင်အားကြီးတရုတ်ကိုအကောင်းမြင်ခဲ့တယ်လို့ဆိုလိုက်ပါတယ်။အခုလိုတရုတ်ပေါ်အဆိုးမြင်တာကနိုင်ငံတစ်ခုနဲ့တစ်ခုကြားခြားနားမှုရှိခဲ့ပြီးအဆိုးဆုံးကတော့ဂျပန်၊ဆွီဒင်နဲ့ဩစတြေးလျတို့မှာဖြစ်ခဲ့က80ရာခိုင်နှုန်းကျော်ကမကောင်းမြင်ခဲ့ကြတယ်လို့ဒီစစ်တမ်းသစ်မှာဖော်ပြထားပါတယ်။ဩစတြေးလျကဖြေဆိုသူ87ရာခိုင်နှုန်းကတော့တရုတ်ဘောမကောင်းမြင်ခဲ့ကြပြီးဒါကမနှစ်2019ခုနှစ်စစ်တမ်းမှာ59ရာခိုင်နှုန်းပဲအခုလိုအဆိုးမြင်ခဲ့တာကနေအများဆုံးဖြစ်ကြဆင်းသွားတာပါလို့စစ်တမ်းကထောက်ပြတာပါတယ်။တကယ်တော့ဩစတြေးလျဘက်ကနေကိုရိုနာဗိုင်းရပ်စ်မူလအစကိုလက်လက်စွာစုံစမ်းခွင့်ပေးဖို့ဒီဗိုင်းရပ်စ်မနစ်ကဝူဟန်မှာစတွေ့ခဲ့တဲ့တရုတ်ဘက်ကိုတောင်းဆိုခဲ့ရမှာတရုတ်ဘက်ကတော့ဩစတြေးလျဘာလီသွင်းကုန်အပေါ်အခွန်တိုးမြင့်လာတဲ့အမေရိကန်တင်သွင်းခွင့်ရပ်ဆိုင်းတာတွေလုပ်ခဲ့တာကြောင့်ဆက်ဆံရေးတင်းမာလာခဲ့ပါတယ်ခင်ဗျာဒီနှစ်ဓာတုဗေဒဆိုင်ရာနိုဘယ်ဆုကိုမျိုးရိုးဗီဇာတခွဲတီးချက်နီးတဲ့တီးထွင်ပေးတဲ့မျိုးသမီးနှုတ်ကိုပူတွဲပေးရတဲ့ကြောင့်ဆွီဒင်သိပ္ပံအကယ်ဒမီကကြေညာလိုက်ပါပြီဒီသိပ္ပံအကယ်ဒမီရဲ့ အတွင်းမှုချုပ်ကိုရန်ဟဆန်ကဒီနေ့ကြေညာရမှာပြည်သူနိုင်ငံသူအီမန်နျူအယ်ချပန်တာနဲ့အမေရိကန်နိုင်ငံသူဂျနီဗာဒူဝဲတာတို့မျိုးရိုးဗီဇာတက်ခွဲတိဖြတ်မှုနီလန်းသည့်ပူပေါင်းဖော်ထုတ်နိုင်မှုအတွက်အခုလိုစုပေးအပ်လိုက်တာပါလို့ဆိုပါတယ်ဒီနေ့တကြောင်တနည်းနည်းမှာမျိုးရိုးလိုက်တဲ့ယောဂါတွေအပြင်ကင်ဆာကိုတော့ကုသနိုင်ဖို့လမ်းစာဖွင့်ပေးလိုက်တယ်လို့သိပ္ပံပညာရှင်တွေကဆိုပါတယ်ဒီတန်ဖိုးမြင့်ပါတဲ့နိုဘယ်ဆုအတွက်ရွှေစိမ့်နဲ့စုကြည်တန်ဖိုးအမေရိကန်ဒေါ်လာ 1.3 သန်းကျော်တန်ဖိုးရှိတဲ့ကိုရိုနာ10သန်းလက်ခံရရှိမှာဖြစ်ပြီးဒီစုကြည်ပမာဏကမကြာခင်ကပဲငွေကြေးဖောက်ပွားမှုထက်ထွက်ပြီးမြင့်ပေးခဲ့တာပါခင်ဗျာ ဗိုလ်ထူးညဘက်သတင်းတွေကိုမမျှသစေအောင်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီးဗီအိုရဲ့စိတ်ဝင်စားစရာသတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
။ကိုဗစ်ကရောဂါကူးစက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံမှာရောဂါတိုက်ခိုက်ရေးအလားအလာကောင်းတွေတွေ့နေရပေမယ့်စိန်ခေါ်မှုတွေရှိနေသေးတဲ့အကြောင်းကျန်းမာရေးပညာရှင်တွေသတိပေးနေတာပြောပြပါမယ်။ကျွန်မကတော့စုစုပါမြန်မာနိုင်ငံမှာကာယောဂကူးစက်မှုတွေအများစုတွေ့နေရတဲ့ရန်ကုန်တိုင်းထဲမှာယောဂကာကွယ်ထိန်းချုပ်ဖို့အိမ်မှာပဲနေဖို့အမိန့်ထုတ်ပြန်ပြီးနောက်ပိုင်းအလားအလာကောင်းတွေတွေ့နေရတယ်လို့ရန်ကုန်တိုင်းကိုဗစ်ကော်မတီဒူဝိုကထာဒေါက်တာစောဝေစုကပြောပါတယ်။ဒါပေမဲ့လည်းကာယောဂအန္တရာယ်ကိုကျော်လွှားနိုင်မှုကတော့လိုအပ်ချက်တွေရှိနေတော့မယ်လို့လည်းပြောပါတယ်
။ရန်ကုန်ကိုဗစ်ပိတာပေါက်ပြောတာမဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်တို့အနိုင်ရနိုင်တဲ့အနေအထားတွေကိုမြင်တွေ့နေရပြီလို့ကျွန်တော်ထင်ပါတယ်။ကျော်တာအားလုံးကိုကျွန်တော်တို့ဒီသတင်းပေးပါတယ်။ဒါပေမဲ့လုံးဝဒီကိစ္စကိုကျွန်တော်တို့ပေါ့လို့မရပါဘူး။လုံးဝပေါ့လို့မရဘူး
။ရန်ကုန်တိုင်းမှာနေထိုင်သူတွေကိုမလိုအပ်ဖိအိမ်ပြန်မထွက်ဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားသလိုစက်တင်ဘာ24ရက်နေ့အောက်တိုဘာ9ရက်နေ့အထိကိုယ့်ရဲ့နေအိမ်ထဲမှာသာနေထိုင်ကြဖို့ရက်ွက်တွေရမှာလဲလိုက်လံနှိုးဆော်ခဲ့ရပါဒါပေမဲ့လည်းမလူဝဘဲအိမ်ပြန်မထွက်ရအပါအဝင်ကန့်သက်ထားတဲ့အမိန့်ညွှန်ကြားချက်တွေကိုဒီတစ်ပတ်ထဲမှာပဲနောက်ထပ်သတင်းနှစ်ပတ်သက်တမ်းတိုးထားပါတယ်။ကာယောဂထိန်းချုပ်ရေးအရှိန်မြင့်ဆောင်ရွက်နေတဲ့ရန်ကုန်မှာလက်တလောလူနာ 8,000 လောက်ကိုကူးသပေးနေရပြီးအဲ့ဒီထဲက20ရာနှုန်းလောက်ဟာအတွင်းလူနာအဖြစ်အနီးကဆောက်ရှောက်ကူးသဖို့လိုအပ်နေသူတွေဖြစ်တာကြောင့်ကျန်းမာရေးဝန်ထမ်းအင်အားလိုအပ်ချက်တွေရှိနေတယ်လို့လည်းဒေါက်တာစောဝေစုကပြောပါတယ်။
ကျွန်တော်တို့အနေအထားကိုသုံးသပ်ကြည့်မယ်ဆိုရင်ယခုချိန်မှာတော့ကျွန်တော်တို့ contain လုပ်နေနိုင်တဲ့အနေအထားရှိပါတယ်ကျွန်တော်တို့ရဲ့ capacity နဲ့ယခုဖတ်လာတဲ့ positive လူနာအရေအတွက်ဟာကျွန်တော်တို့ဘက်ကအသာစီးရတဲ့သဘောရှိပါတယ်ဒါကြောင့်ကျွန်တော်တို့တည်ယူပို့ဆောင်ရမှာရောစောင့်ရှောက်ကူးစားတဲ့နေရာမှာရောကျွန်တော်နိုင်နိုင်နေနေရှိရလို့ပြောလို့ရပါဒါပေမဲ့ကျွန်တော်တို့ရဲ့ပြည်သူစောင့်ရှောက်တဲ့ဒီဘက်ကဝန်ထမ်းနေနေရတော့အဆောင်ကုန်ကူးစားပြီးဆောင်ရွက်နေရတာဖြစ်ပါတယ်မိမိရဲ့အင်အားကိုအများဆုံးတုံးပြီးထုတ်ပြီးတော့လုပ်နေရတယ်ဆိုတော့ဒါကျွန်တော်တို့ဒီဟာတွေနေနဲ့ဆက်ပြီးတော့ကျွန်တော်တို့ဒီဟာကိုထိန်းထားဖို့လည်းလိုပါသေးတယ
်ကိုဗစ်ကရောဂါဟာအခုချိန်အထိနိုင်ငံတကာကတရားဝင်အသိအမှတ်ပြုထားတဲ့ကာကွယ်ဆေးမရှိသေးတဲ့ရောဂါဖြစ်တာကြောင့်သတိထားပြီးတော့ကြိုတင်ကာကွယ်ဖို့ကိုလည်းမြန်မာနိုင်ငံကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟိုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာအောင်ဆန်းစုကြည်ကအွန်လိုင်းကနေတိုက်တွန်းထားပါတယ်
တချို့ကဘလောက်ကြာကြာဒီကိုဗစ်ရောဂါနဲ့ရုန်းကန်နေအောင်ဟာရုန်းကန်နေကြအောင်မှလဲလို့မြည်တဲ့လူတွေလည်းရှိပါလိမ့်မယ်။ဒါလည်းကျမတို့ကနေပြီးတော့အရင်လည်းကျမတို့ပြောပြပါကာကွယ်ဆေးရှိလာပါပေါ်လာတဲ့အထိတော့ကျမတို့ဒီလိုပဲစီမီစကနဲ့ကိုက်ညောင်နေရမှာပဲဆိုတော့ကာကွယ်ဆေးတွေဘယ်တော့ပေါ်လာမလဲဆိုတော့အများမှန်းတာတော့ဒီနှစ်ကုန်လောက်ဆိုလို့ရှိရင်စပြီးတော့သုံးနိုင်တဲ့ကာကွယ်ဆေးတွေပေါ်လောက်ပြီလို့မှန်းကြပါတယ်အဲ့ဒါနဲ့ပတ်သက်လို့လည်းကျမတို့အနေနဲ့ကာကွယ်ဆေးတွေထုတ်မဲ့နိုင်ငံတွေကိုမိတ်ဆွေနိုင်ငံတွေကိုချဉ်းကပ်ထားပါတယ်ကျမတို့နိုင်ငံကိုဦးစားပေးပြီးတော့ကာကွယ်ဆေးများရရှိရေးပေါ့နော်လူတဲ့လူလို့ရတဲ့ဟာလည်းရှိမယ်ကျမတို့ဝယ်လို့ရတဲ့လားလည်းရှိမယ်ဝယ်ဖို့လိုရင်လည်းကျမတို့ဝယ်မယ်ဒါပြကျမတို့ပြည်သူပြည်သားတွေရဲ့ကျန်းမာရေးအတွက်ဒါ33နိုင်ငံညမှာကျမတို့ကနေပြီးတော့မတွန့်တော့ပါဘူးသုံးပါမယ်ဒီလိုကာကွယ်ဆေးတွေကို3ပုံ3နည်းရတော့ကျမတို့မသေးကြသေးပါဘူးဒါနှစ်ဆင့်သုံးရတဲ့ကာကွယ်ဆေးမျိုးလည်းဖြစ်နိုင်တယ်တသက်မှတစ်ခါနဲ့ပြီးတဲ့ကာကွယ်ဆေးမျိုးလည်းဖြစ်နိုင်တယ်အများမှန်းတာတော့တသက်မှတစ်ခါပြီးတဲ့ကာကွယ်ဆေးမျိုးတော့ဖြစ်ဖို့ကတိတ်မရှိဘူးလို့မှန်းကြပါတယ်ဒါတော့ကျမတို့ကြည့်သေးတာပေါ့ဘယ်လိုပဲပြောကာကွယ်ဆေးရတဲ့အထီတော့ကျမတို့ပြည်သူတွေအင်တာမတ်သတိထားဖို့လိုပါတယ်
ကျမရင်းနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိပြည်တွင်းမှာအတည်ပြုလူနာပေါင်း2000ကျော်အထိရှိနေပြီးသေဆုံးသူကတော့450ဦးရှိပါတယ်။ She don't ask Shanang and Uyama, Yamanang and Ha, Kayoga, Jobian Kusam Muri, Dulani, Nangatanga, Chilani, Edra, Kimijan and Riga, Kusam Muri, Janam Lanayao, Nesadri Mava, Tinchoka, Muri Ule, Majati, and Asabi, Dumi and Taja Bari, Chamagara Susuba, Yangongani, the name people Tarapi Bari.
ဒီလိုရင်းမြစ်မှာဝိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန်DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဒီVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည7:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့
ကွန်ဝေကယောဂါကြောင့်အိမ်ပြင်မထရအမိထုတ်ထားတဲ့အချိန်မှာခွေပြူးချက်နဲ့အလောလောခွေရတဲ့သူတွေရှိပေမဲ့ယောဂါကုသမှန်အန်တရေကိုစိုးရိမ်နေကြတဲ့အကြောင်းပြောပြပါမယ်ကျွန်မအကနုံပါကယောဂါကုသမှုကိုတားဆီးဖို့ရန်ကုန်တိုင်းအတွင်းအိမ်ပြင်မထရအမိထုတ်ထားပေမဲ့ပန်နဲ့ငွေကြေးဝန်ဆောင်မှုလုပ်ငန်း73စီအယောင်ဆိုင်နဲ့စားတောက်ကုန်စားတဲ့အများပြည်သူအတွက်အခြေခံလိုအပ်တဲ့လုပ်ငန်းတချို့ကို
ก็มาတော့အပြင်ထောက်အလုပ်လုပ်နေရတာကိုဆိုရင်လည်းလို့လေရန်ကုန်တိုင်းအတွင်ခွေးပြုတ်ချက်နဲ့အစားတောက်ပိုးဆောင်နေတဲ့ကိုရဲကျော်သူကပြောပါတယ်ဆက်ကလေးတွေရှိတယ်ဗျသိတာပေါ့အဲဂုံလုံးကတော့ဒီကိုပဲကြောင့်သူပဲပိုးရှိနေတာကိုပဲပိုးရှိနေလားပေါ့ပို့ကိုပဲခေးဆိုင်နေရတယ်အဲ့လိုမျိုးတော့လောက်ရတာပေါ့ဘာကိုပဲထားရတယ်ကိုပြီးချင်းအိမ်ပြန်ရောက်လို့ရှိရင်လေအိမ်မနာဘူးလေမကြေးသေးဘူ အစားတောက်ပိုးဆောင်တဲ့လုပ်ငန်းတစ်ခုဖြစ်တဲ့ရေသူမရခိုင်အစားစာလုပ်ငန်းကကိုတေစာအောင်ကလည်းယောဂကုသမအန်တရေကိုကာကွယ်နိုင်အောင်တက်နိုင်သမျှကြိုးစားနေရတယ်လို့ပြောပါတယ်။ဒီရောက်မှာဆိုတော့အချက်မြင့်နေရှိတာကိုတက်မြင့်ရှိတော့တချို့ကကြောင့်လည်းအောက်မစင်းရင်ပေါ့နော်အချက်ပို့ပေးပေါ့ကျွန်တော်တို့ကလည်းကျွန်တော်တို့အမားကျွန်တော်တို့ဒီကာလာကြီးမှာအပေါ်တက်ဖို့လို့မကောင်းဘူးအမားပဲဒါဆင်းယူပေး ရှိနေတဲ့အပေါ်ဆိုရင်နေကြပါတယ်။သတ္တလောမှာကိုပဲစားတော့ကောင်ပိုးဆောင်နေတဲ့သူတွေထဲမှာယောဂါပိုးကုသသူ80လောက်ရှိနေတာကြောင့်ကာကွယ်ရေးအစီအမံတွေလိုအပ်နေပြီလို့လည်းမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ်လက်ထောက်အထွေထွေအတွင်ရေးမှူးတော်ဖြိုးဆန္ဒဆိုကပြောပါတယ်
။လုံငန်းဝင်ရလည်းမလုံကြုံဘူးအခုဆိုလို့ရှိရင်စားတော့ကောင်ဆေးုံတွေမှာပိုးတဲ့လူနာတွေတွေ့လာရတယ်။မလုံကြုံရတဲ့ကြားထဲမှာသူတို့တော့ကအကျိုးခံစား권လို့ပြန်ပြောလို့ရှိရင်လည်းသူတို့မှာအကျိုးခံစား권ကပို့ပြီးရနေတာမဟုတ်ဘူးဆိုတော့ဒါကိုကျွန်တော်တို့အနေနဲ့အစိုးရကအလုပ်ရှင်ရောဒီလိုမျိုးအလုပ်သမားတွေရှေ့တန်းမှာထပ်ပြီးတော့လုပ်နေတဲ့အလုပ်သမားတွေကိုကျွန်တော်တို့ကဝိုင်းဝန်းဆောက်ရှောက်ပေးဖို့လိုပါတယ်ကျွန်တော်တို့ကဘေးရန်နေအကင်းရှင်ပွဲတို့ကိုအလုပ်ရှင်အနေနဲ့တာဝန်ယူပေးဖို့သင့်ပါတယ်
ရန်ကုန်တိုင်းအတွင်းထောက်ကုံလုပ်ငန်းတွေရှိရာရွှေပြည်သာလှိုင်းတားရာမော်ပြည်မြို့နယ်တွေကစားတောက်ကုံဆက်ယုံထောက်လုပ်တဲ့ဆက်ယုံတချို့မှာအလုပ်သမားတွေရောဂါကူးစက်မှုတွေရှိနေတယ်လို့မြန်မာနိုင်ငံစားတောက်ကုံအလုပ်သမားများအဖွဲ့ချုပ်ဥက္ကဋ္ဌဦးစိုးကိုကိုကပြောပါတယ်။ဒါကြောင့်လည်းအလုပ်သမားတွေကြားကူးစက်မှုအန္တရာယ်ကိုအကာအကွယ်ပေးဖို့လိုနေတယ်လို့ပြောပါတယ်
။ကျွန်တော်ကပိုကောင်းလာဖို့ဆိုရင်တော့ကျွန်တော်တခုပဲပြောချင်တယ်အဲ့ဒါတော့ပိုကောင်းဆောင်ရမယ်ဒီချိန်မှာတော့ဘသူကြောင့်လို့လက်ညှိုးဖို့ခွင့်ရတယ်ရှိလာမယ်ဆက်တဲ့ line ဆိုတော့လေကျောင်းမှာဖြစ်လာနိုင်သေးတာဟုတ်ဆိုအကောင်းဆုံးဒီလမ်းတော့ကျွန်တော်ပူပေါင်းပြောဘယ်လိုမျိုးကျွန်တော်တို့ဒီအခက်ခဲကကျော်လာမလဲဆိုတဲ့ဟာကိုပဲကျွန်တော်တို့အကြံပြုချင်တယ်
ရန်ကုန်တိုင်းအတွင်းကိုဗစ်ရောဂါကူးစက်မှုတွေတိုးလာရာကအစောပိုင်းမှာကလေးကရင်ဆိုင်ထားတဲ့ထောက်ကုံလုပ်ငန်းတွေကိုဒီလအောက်တိုဘာလ21ရက်နေ့ပိတ်ထားဖို့ညွှန်ကြားထားပါတယ်လပိုင်းလောက်အတွင်းတည်ဆုံသူ400ကျော်နဲ့ကူးစက်မှု2000ကျော်ရှိခဲ့တာကြောင့်တောလာလှုပ်ရှားမှုတွေကိုဆက်လက်ကန့်သတ်ထားတယ်လို့ယောဂါကူးစက်မှုတွေအများဆုံးဖြစ်နေတဲ့ရန်ကုန်မှာလည်းအိမ်ပြင်မထောက်ဖို့အမိန့်ကိုတက်တန်းထပ်တိုးထားပါတယ်ရှင်။ကျွန်မအာကနွန်ပါရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှင်းနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနှိပြက်လာပြီဖြစ်သလိုရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအကျူးစီစဉ်ဖြစ်နေပြည်ဝင်မြန်မာပိုင်းကအသက်ဆင်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VATV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံစာနဲ့ DVD ရုပ်သံကချုပ်နေပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်နက်ကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
်။ COVID ကရောဂါကြောင့်စာသင်ကျောင်းတွေပိတ်ထားရတဲ့အတွက်ပညာရေးအခွင့်အလမ်းမဆုံးရှုံးရအောင်ဘာတွေလုပ်ဖို့လိုနေသလဲဆိုတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ကက်ယောဂါကူးစက်မှုတွေကြောင့်မြန်မာနိုင်ငံတဝန်းကအခြေခံပညာကျောင်းတွေပိတ်ထားရတာအခုဆိုရင်2လလောက်ရှိတာကြောင့်ပညာရေးထိခိုက်မှာကိုစိုးရိမ်နေကြပါတယ်။ပညာရေးဝန်ကြီးဌာနကတော့ကျောင်းတွေပိတ်ထားပေမဲ့ပညာသင်ကြားခွင့်တွေမဆုံးရှုံးရအောင်ကျောင်းသင်ခန်းစာတွေကိုအွန်လိုင်းရုပ်မြင်သံကြားနဲ့ရေဒီယိုတို့ကနေထုတ်လွှင့်သင်ကြားပေးဖို့စီစဉ်ထားသလိုသင်ခန်းစာတချို့ကိုလည်းမြန်မာ Education Channel ကနေထုတ်လွှင့်ပေးနေပါတယ်။နောက်ထပ်လည်းအခြေခံပညာကျောင်းသားတွေအတွက်အွန်လိုင်းရုပ်မြင်သံကြားနဲ့ရေဒီယိုတို့ကနေသင်ကြားပို့ချနိုင်အောင်ပြင်ဆင်နေတဲ့အကြောင်းအခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါရယ်
။ကျန်နေရေဒီယိုတွေကတော့ဆရာတို့ကဒီလကုန်လောက်တော့မှန်းထားတယ်။ဒါပေမဲ့ plan မှာတော့ဆရာတို့ကဒီဇင်ဘာလောက်မှမှန်းတာပေါ့။ဒါပေမဲ့ဆရာတို့ကအများဆုံးပြီးနိုင်အောင်အကုန်လုံးကာကြီးကနေအတီအကုန်ပြီးမှလွှင့်တာပေါ့ကဲနဲ့ကာကြီးပြင်ကာကြီးလွှင့်ခဝေးပြင်ခဝေးလွှင့်ဒီလိုဖြစ်နေအောင်ဆရာတို့လုပ်နေတယ်နော်။
ကျောင်းသင်ခန်းစာတွေကိုမြမအတန်မြဝတီစကိုင်းနက်တူကနေရုပ်မြင်သံကြားသင်ခန်းစာတွေထုတ်လွှင့်มาဖြစ်ပြီးလက်တလောအလဲတန်းနဲ့မူလာတန်းကကျောင်းသားကျောင်းသူစုစုပေါင်း8တန်းစီကိုပြဋ္ဌာန်းစာအုပ်တွေရအောင်ဆောင်ရွက်နိုင်ဖို့စီစဉ်နေတယ်လို့လည်းပြောပါရတယ်။ဒါပေမဲ့လည်းဒီနှစ်ပညာသင်နှစ်ကတော့ပုံမှန်အတိုင်းမဖြစ်နိုင်တော့ဘူးလို့ဒေါက်တာတင်မောင်ဝင်းကပြောပါရတယ်
။ COVID ပုံမှန်မူတည်ပြီးတော့ကျောင်းကဖွင့်နိုင်ရင်ပုံမှန်ဖွင့်လိုက်ပြီးတော့ဆောင်ရွက်တွေဖြစ်မယ်ဆိုရင်လည်းဒီ mask မှာဖြစ်ဖို့ဆိုတာအတိတ်တော့မလွယ်တော့ဘူး။ဒါကတော့ဆရာရဲ့ဒူးတဲ့အမြင်ပါ။ဒီကဝယ်ပူပြီးလို့ COVID လည်းငြိမ်သွားလို့ပြန်ဖွင့်ဒီတိုင်အောင်ဆရာတို့ကဒီ normal လည်းရောက်သွားတဲ့ကြောင့်မို့ဆန်တင်ရက်က3လခွဲလောက်ပဲကျန်တော့မယ်3လခွဲလောက်နဲ့10လစာ9လစာကိုတင်ရမယ်ဆိုတော့ဒါမဖြစ်နိုင်ဘူးလေအဲဒါကြောင့်မို့အဲ့ဒါကြောင့်မို့ဒီမက်ဆာမှာတက္ကသိုလ်ဝန်ထမ်းဆောင်ဝယ်စစ်ဆေးဖို့ဆိုတော့မဖြစ်နိုင်တဲ့ဘက်မှာရန်တုံးပုံများတယ်ဒီတဲ့ပုံပြီးနောက်ဆုတ်မလားဆိုတာရှိမယ်ဒါအချိန်လေးကောင်းရင်ပေါ့မကောင်းတဲ့ရက်ချင်လည်းရက်သွားနိုင်တယ်ဒါကတော့နိုင်ငံတော်ရဲ့ policy ပေါ်မှာမတည်တယ
်ကိုဗစ်ကပ်ရောဂါကြောင့်ပုံမှန်ကျောင်းဖွင့်ချိန်ထဲနောက်ကျပြီးမှဇူလိုင်လအထဲမှာပြန်ဖွင့်ခဲ့တဲ့ကျောင်းတွေကိုတကြောပြန်ကူးစက်မှုတွေကြောင့်တလားလောက်အကြာမှာပဲပြန်ပိတ်ခဲ့ရတာပါပုံမှန်စာသင်နှစ်တွေလို့အပြည့်အဝမတင်ကြားနိုင်တဲ့အတွက်စာမေးပွဲတွေစစ်ဆေးဖို့နဲ့အတန်းတက်ဖို့ကိစ္စတွေမှာမရေမယားဖြစ်နေတဲ့အပေါ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ရဲ့အတွင်းရေးမှူးဒေါက်တာစော်မျိုးလှိုင်ကအခုလိုသုံးသပ်ပါတယ
်ကိုယ်ပုံမှန်ကလန်ဒါအရဆိုရင်တော့နောက်ကျတယ်မှာပါတယ်အဲ့တော့ကျွန်တော်တို့ကအခုသင်ကြားရေးတောင်မှဒီအစ်တဲမှာလည်းလာပိုင်းတော့ပြင်ပြီးတော့ပြန်ပြိတ်လိုက်ရတယ်။အဲ့ဒီအတွဲကျွန်တော်တို့ကသင်ကြားရေးချိန်နေတယ်ပေါ့လေ။အဲ့တော့ဟိုပြောချင်တာကအခုဒီ online ကနေရောဒီ TV ရော radio တို့ကနေသင်ကြားပို့ချမယ်ဆိုရင်တော့ပုံမှန်စာမွေးဖြည့်ပြီးမှဖြည့်မယ်ဆိုရင်တော့ကလေးတွေတဲ့အခက်ဆုံးနေနေဖြည့်နိုင်တယ်ပေါ့။အဲ့တော့စာမွေးဖြည့်တဲ့အချိန်ကနောက်ဆုံးပါလားဒီတိုင်းနဲ့လုပ်ပါလားဆိုတဲ့အပေါ်မှာမူတည်ကျွန်တော်တို့ကပြောရမယ်အမိသားရှိတယ်ပေါ့။အော်အဲ့တော့ခုစာသင်ရေးချိန်လေးနဲ့များတယ်ဆိုတာလေစာပွဲနောက်ဆုတ်ခဲ့မယ်ဆိုရင်တော့ဒါအကယ်ဒမီကလန်ဒါကိုရွှေ့မယ်ဆိုရင်တော့ဟိုဆက်ပြီးတော့တင်ရတာအဆင်ပြေနိုင်မှာပေါ့နော်အဲ့လိုတော့ကျွန်တော်တို့တုံ့ပြန်တယ်အဲ့တော့စာပွဲတွေချိန်ချိန်ခိုင်းပါလေဆိုတဲ့ပုံမှာမြင်ကြည့်နေပါတယ
်ကက်ယောဂါကြောင့်စာသင်ကျောင်းတွေပိတ်ထားရတဲ့အတွက်ကဘာတဝမ်းကျောင်းတွေအရွေကလေးငယ်၃ပုံ၃ပုံနှိပါရှိနေပြီးစာသင်ကျောင်းတွေဝေးတဲ့ကျောင်းသားအရေအတွက်ဟာတန်ပေါင်း၁ပေါင်းခွဲလောက်ရှိနေပြီးတော့အဲ့ဒီအထက်မှာ463တန်းလောက်ဟာအင်တာနက်ဒါမှမဟုတ် TV နဲ့ရေဒီယိုတို့ကနေတဆင့်ပညာဆက်လက်သင်ယူနိုင်တဲ့အခြေအနေမှာမရှိဘူးလို့လည်းကုလသမဂ္ဂကလေးငယ်များရန်ကုန်ဝေးအဖွဲ့ UNICEF ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာ့ဘဏ်ကပြီးခဲ့တဲ့သတင်းမှတ်ထဲမှာထုတ်ပြန်တဲ့အစီရင်ခံစာထဲမှာလည်းမြန်မာနိုင်ငံအပါအဝင်အရှေ့အာရှပစိဖိတ်နိုင်ငံတွေမှာကက်ယောဂါကြောင့်စာသင်နှစ်3.8ရာခိုင်နှုန်းဆုံးရှုံးနေရကြောင်းနဲ့ဆင်းရဲတဲ့မိသားစုတွေမှာပညာရေးကျန်းမာရေးအလောက်ကိုင်းနဲ့ဘဏ္ဍာရေးအရနှင်းနာဆုံးရှုံးမှုတွေကြီးမားနိုင်ကြောင်းလည်းသတိပေးထားပါတယ်ရှင်။ကျမအင်တနာထွန်းမှာရန်ကုန်မြို့ကနေတရင်ပေးပို့တာဖြစ်ပါတယ
်အမေရိကန်ဒေါ်လာငွေတန်ဖိုးဟာမြန်မာကျောင်းဝင်နဲ့လဲလှယ်ရမှာမကြသေးခင်ကစလို့ကြဆင်းလာရဲ့အပေါ်စီးပွားရေးပညာရှင်တချို့ရဲ့အမြင်တွေကိုပြောပြပါမယ်ကျွန်တော်ကတော့ဇော်ထပ်ပါ
ကယောဂါကြောင့်ကမ္ဘာတဝန်စီးပွားရေးကျဆင်းနေတဲ့အချိန်မှာပဲအမေရိကန်ဒေါ်လာတန်ဖိုးကျဆင်းလာနေရကြောင်းမြန်မာကျပ်ငွေနဲ့လဲလှယ်ရမှာလဲတိတိတသားရိုက်ခတ်လာနေရပါအမေရိကန်ဒေါ်လာဟာဥရောပယူရိုဂျပန်ယန်ငွေအပါအဝင်နိုင်ငံတကာအဓိကငွေကြေးတွေနဲ့လဲလှယ်ရမှာအခုနှစ်တည်း300ခိုင်နှောင်းကျဆင်းခဲ့ကြောင်းလဲအမေရိကန်ရုပ်သံ CNN စီးပွားရေးအစီအစဉ်ကဖော်ပြပါတယ်မြန်မာနိုင်ငံမှာလဲဒေါ်လာငွေတန်ဖိုးတဖြည်းဖြည်းကျဆင်းလာရမှာဒီကနေ့အောက်တိုဘာလ9ရက်နေ့ပုဂ္ဂလိကဘဏ်တချို့နဲ့ပြင်ပဈေးကွက်မှာဒေါ်လာကို1292ကျပ်ဈေးပေါက်ခဲ့ပါတယ်မြန်မာနိုင်ငံဘူဘန်ကတော့ငွေကြေးဈေးကွက်ကြီးနေဖို့ရည်ရွယ်ပြီးပြင်ပပေါက်ဈေးထက်ဈေးပိုပြီးဝယ်ယူထိန်းချုပ်ရရရှိပါတယ်ဘူဘန်ဒူဥက္ကဋ္ဌဟောင်းလည်းဖြစ်တဲ့ကမ္ဘောဇာဘဏ်ရဲ့အကြီးအကျယ်ပဲဖြစ်တဲ့ဦးတန်းလွင်ကတော့ဘူဘန်ကဈေးကွက်ကြီးနေအောင်အခုချိန်ထိထိန်းထားနိုင်တယ်လို့သုံးသပ်ပါတယ်
ကြတဲ့ဒီစားတော့ဘူဘာတော့သူကအမြဲတစေပဲသူကတော့ဒီသူ့ရဲ့အဓိကတာဝန်ပါလဲဆိုတော့ဒီအငွေကြေးစနစ်ခိုင်မာဖို့ပြည်ရင်ဖို့ဆိုတာသူ့ရဲ့ဒါအဓိကရည်မှန်းချက်ပဲ။အဲ့တော့ဥမာလည်းလည်းလုံးတစ်ခုဟာလားမတရားထိုးကြတယ်မတရားတက်သွားလို့ဆိုတဲ့ကြများလို့ရှိရင်တော့ဒါခုနအငွေကြေးစနစ်ပြည်ရင်ဖို့ဖြစ်ကြတာ။ဘူဘာတော့ဒါကြတယ်ဆိုတဲ့သူကဒါဒါသူပြောရမှာလေ။ဒေါ်လာဈေးတက်တယ်ဆိုရင်သူသာထုတ်ရအောင်ပါပဲဒါတွေ့ရအောင်ပဲအခုသူဝယ်လို့ပဲအခုဈေးလေးကိုလည်းထိနိုင်လို့ပြောအောင်ပေါ့
မြန်မာနိုင်ငံဘူဘန်ကအခုနှစ်ဆကနေအော်တိုဘာလအထိအမေရိကန်ဒေါ်လာတန်260ကျော်ကိုလေးလံစနစ်နဲ့ဝယ်ယူထားပြီးပြန်ရောင်းချတာမျိုးလည်းလုပ်ခဲ့ပါတယ်ဘူဘန်ကနေ့စဉ်အမေရိကန်ဒေါ်လာ 3.8 တန်းကိုလေးလံစနစ်နဲ့ပုံမှန်ဝယ်ယူလေးရှိပြီးစက်တင်ဘာလ30ရက်မှာဒေါ်လာကို1308.5 ကျပ်နဲ့ဝယ်ယူရာကရပိုင်းတွင်းမှာပဲအော်တိုဘာ6ရက်မှာ1298ကျပ်ကိုချပြီးဝယ်ယူခဲ့တာဖြစ်ပါတယ်။ပြည်တွင်းငွေဈေးကွက်တည်ငြိမ်အောင်ဘူဘန်ကြိုးစားခဲ့တဲ့ဆိုပေမဲ့ဒေါ်လာတန်ဖိုးဆက်ကျဆင်းနေမှုကနိုင်ငံတကာအတိုင်းအတာနဲ့ကြုံနေရတဲ့ပြဿနာဖြစ်တယ်လို့ပြည်အောင်စုလွှတ်တော်စီးပွားရေးအကြံပေးဦးစော်ဖေဝင်းကမြင်ပါတယ်။
ဒီကေလာပေါ့နော်ဒေါ်လာဈေးကွက်ကိုသူကထိန်းချုပ်ခြင်းတဲ့သဘောရှိတယ်ပေါ့ဒေါ်လာဈေးကျနေတဲ့အချိန်မှာသူရှိရင်ပြန်ကျက်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့သူကလုပ်တဲ့သဘောမျိုးဖြစ်နိုင်တယ်အခုကတော့ဒီကမ္ဘာလုံးမှာကတ်ချက်နေတဲ့အခါကျတော့အစီရင်းပါရင်လုပ်ပေးတယ်လည်းပဲတိတ်ဆူဆူချာချာကြီးတော့ဒေါ်လာဈေးကပြန်မတက်လာနိုင်ဘူးအဲ့တော့အစိုးရလုပ်ထားတဲ့လုပ်တာပဲတိုးတော်လည်းပဲအဲ့ဒီဥစားတိတ်ထီအောင်မှု
ပြီးခဲ့တဲ့သတင်းပတ်တွေထုတ်ပြန်ခဲ့တဲ့ကမ္ဘာ့ဘဏ်ရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသအတွက်စီးပွားရေးခန့်မှန်းချက်မှာတော့ကာယောဂါကြောင့်စီးပွားရေးကျဆင်းမှု 3.5 ရာခိုင်နှုန်းကျဆင်းခဲ့တဲ့မြန်မာနိုင်ငံမှာပြည်တွင်းဗန္ဒာရေးကဏ္ဍမှာမတိကျမှုတွေလက်နက်ကင်ပဋိပက္ခတွေရွေးကောက်ပွဲနဲ့နိုင်ငံရေးအရာမရေရာရာရေးအပြင်ဒေသတွင်းယောဂါကူးစက်မှုအသစ်တွေနဲ့ကမ္ဘာ့စီးပွားရေးထိခိုက်မှုကြာရှည်မဲ့အခြေအနေတွေကိုပြင်ပကရပ်ခတ်မှုတွေကြောင့်အစဉ်ခေါမှုတွေရှိနေစေဖြစ်ကြောင်းဖော်ပြထားပါတယ်ကယောဂါကြောင့်ကမ္ဘာမှာသိဆုံးမှုအများဆုံးဖြစ်နေတဲ့အမေရိကန်ပြည်အောင်စုမှာအရေးပေါ်ငွေကြေးသုံးစွဲရမယ့်အခြေအနေကြီးကြောင့်ဒေါ်လာတန်ဖိုးဆက်လက်ကျဆင်းနိုင်တယ်လို့လည်းစီးပွားရေးပညာရှင်တွေကခန့်မှန်းနေကြပါရဲ့ခင်ဗျာကျွန်တော်ကတော့အစောထပ်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်ကိုဗစ်ကရောဂါကာလမလေးရှားနိုင်ငံမှာတရားမဝင်ရောက်ရှိနေထိုင်နေသူတွေကိုရှာဖွေနှိမ်နင်းနေရမှာမြန်မာနိုင်ငံသားအများအပြားလည်းဖမ်းဆီးခံရတဲ့အကြောင်းပြောပြပါမယ်ကျမမအေးမှာပါမလေးရှားနိုင်ငံလန်ကာဝီပြည်နယ်ဘူကစ်မလော့မှာမလေးရှားရဲတပ်ဖွဲ့လူမှုကြီးကြပ်ရေးနဲ့ကျမရေးဝန်ထမ်းတွေပါဝင်တဲ့ပူးပေါင်းအဖွဲ့တွေကအထူးစစ်ဆင်ရေးအဖြစ်တရားမဝင်နေထိုင်နေသူတွေကိုရှာဖွေဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသားအများအပြားလည်းဖမ်းဆီးခံခဲ့ရတာပါတရားမဝင်နေထိုင်နေသူတွေကိုနှိမ်နင်းတဲ့မနေ့တုန်းကတော့အထူးစစ်ဆင်ရေးနဲ့ပတ်သက်လို့လန်ကာဝီပြည်နယ်ရောက်မြန်မာနိုင်ငံသားဦးကျော်ဝင်းကအခုလိုပြောပြပါတယ
်ဟုတ်တယ်ခင်ဗျာဖမ်းလာတော့ဒီကျော်ရဲမှာဝင်ဖမ်းသွားတယ်လို့ပြောတယ
်ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ကြာရတဲ့လောက်ကမြန်မာနဲ့လူနဲ့ပေါ့နော
်ပြော
နေတာမြန်မာဆိုတော့ကျွန်တော်မြန်မာနဲ့ အဲ့မှာကအများစုကပိတ်သားတဝယ်သားတွေများတယ်ပိတ်သားတဝယ်သားနဲ့ရိုဟင်ဂျာတို့ပြောတယ်65ရောက်68ရောက်ပါတယ်အဲ့မှာတရားမဝင်ပါတော့တရားမဝင်နေထိုင်နေတယ်သူတို့ကတော့အဓိကသူစပ်ဖမ်းနေကျမကြီးစစ်တယ်သူပြောတယ်ဝင်လာတော့သူတို့ဖမ်းမှန်းကလည်းဤတန်ဟိုတော့သူတို့အဖွဲ့ဆုံးပါတော့
ဟုတ်ကဲ
့ကျမကြီးပါမင် immigration customs အဲ့လိုအဖွဲ့ဆုံးကနေတော့ဝင်လာတယ်ပြောတာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
မလေးရှားနိုင်ငံမှာမနေ့တုန်းကတော့ဖမ်းမိသူတွေကိုတော့အာနာပိုင်တွေကယောဂပိုးရှိမရှိစစ်ဆေးတာတွေလုပ်ခဲ့ပါတယ်။ကိုဗစ်ကပ်ယောဂကူးစက်မှုတွေတကြော့ပြန်တိုးလာနေချိန်မှာတရားမဝင်နေထိုင်နေသူတွေရဲ့လူစုလူဝေးလုံနေတဲ့သူတွေကိုအဓိကနှိမ်နင်းတာဖြစ်ကြောင်းကိုလည်းဒေသခံလူမှုကြီးကြပ်ရေးဌာနဒါရိုက်တာဇူဟာရဂျမာလူဒင်ကိုကိုးကားပြီးမလေးရှားနိုင်ငံကသတင်းတွေမှာဖော်ပြခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းဘက်ကစတင်ခဲ့တဲ့စစ်ဆင်ရေးအတွင်းပြည်နယ်ထဲမှာရှိတဲ့နိုင်ငံသားတွေအများစုနေထိုင်ရာရပ်ကွက်တွေဆိုင်ငန်းတွေနဲ့ဖြောပြေးရေးလုပ်ငန်းတွေကိုလည်းပိတ်မထားခဲ့ကြောင်းကိုလည်းပြောဆိုခဲ့တာပါ။မနေ့တုန်းကဖမ်းဆီးခံရသူတွေထဲမှာတော့3လအရွယ်ကလေးကနေအသက်45နှစ်ထိပါဝင်ပြီးအမျိုးသား20အမျိုးသမီး12ဦးယောက်ျားလေး13ယောက်နဲ့မိန်းကလေး11ယောက်ပါဝင်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ဖမ်းဆီးခံရသူတွေကိုတော့မလေးရှားနိုင်ငံလူဝင်မှုကြီးကြပ်ရေးဥပဒေနဲ့အရေးယူမှာဖြစ်ပါတယ်။ခမန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လုလုကန်နေတဲ့မလေးရှားနိုင်ငံမှာကယောဂကာလာကန့်တက်ချက်တွေကြောင့်အလောက်ကန်နဲ့စာဝတ်နေရေးအခက်အခဲတွေကြုံနေရပြီးကိုယ့်ကိုယ်ကိုအဆုံးစီရင်သူတချို့လည်းရှိခဲ့ပါတယ်။အခက်အခဲတွေကြောင့်တရားဝင်ကောတရားမဝင်နီးလန်းနေတဲ့ပါနေရပြန်ဖို့ကြိုးစားတဲ့သူတွေထဲမှာလည်းအာဏာပိုင်တွေဖမ်းဆီးခံရတာတွေရှိသလိုလူမောင်ကိုသမားတွေရဲ့တားကောင်ဖြစ်သွားသူတွေလည်းရှိကြပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာဖြစ်ပါတယ
်။ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြီးရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနာဆင်ဖတ်ရှုနိုင်ပါတယ
်ခင်ဗျာ။ Trash Mafia အခုဆက်လက်ပြီးညီမအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ကျွန်တော်ကတော့ကြော်စမ်းတော့ပါ။ American ပြည်ထောင်စု George W. Bush Institute က Doorway to Democracy Burma's 2020 Election Democracy အဝင်တကားပေါက်မြန်မာနိုင်ငံ2020ပြည်ရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်နဲ့စာရန်တစ်စောင်ပြီးရတဲ့ပကထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံ2020ပြည်ရွေးကောက်ပွဲနဲ့လက်ရှိနိုင်ငံရေးအခြေအနေကိုသုံးသပ်ပြီးဒီမိုကရေစီအပြည့်အဝထွန်းကားရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းကဘာလို့သင့်လဲဆိုတာတွေကိုထောက်ခံတင်ပြထားတာဖြစ်ပါတယ်။ဒီစာရန်ကိုပြုစုသူ George W. Bush Institute ရဲ့အကြီးတန်း Program Manager John Pyung ကိုကျွန်တော်ဆက်သွယ်မိန့်ခွန်းထားပါတယ်။ဒီစာရန်ထဲမှာ CSO လို့ခေါ်တဲ့လူမှုအဖွဲ့အစည်းတွေကိုပံ့ပိုးကူညီဖို့ပေးထားတယ်ဒါကတော့ဟုတ်နေပါပြီ။သို့တော်လည်းပဲနိုင်ငံရေးပါတီကိုလည်းပဲထောက်ခံရမယ်အားပေးရမယ်ဆိုတော့နိုင်ငံရေးပါတီကိုအမေရိကန်လိုအနောက်နိုင်ငံတွေကထောက်ခံအားပေးတဲ့အတွက်သူတို့ဟာအမေရိကန်လူလာတဲ့အနောက်ဘက်ကိုရိမ့်တယ်ဆိုပြီးတော့ပြည်တွင်းမှာဆွဆွဲခံရတဲ့ပြဿနာတွေတော့မရှိနိုင်ဘူးလားခင်ဗျာ
arguing that me it's important for us
ဒီမှာနေအဓိကပြောနေတာကဒီနိုင်ငံရေးပါတီတွေနိုင်ငံရေးသမားတွေဒီမိုကရေစီဖြစ်စမှာလုံးဝမြောက်နှံပါဝင်နေအောင်လို့ကုညီထောက်ခံပေးရမယ်ဆိုတာဖြစ်ပါတယ်မြန်မာပြည်သူတွေကဒီမိုကရေစီပြည်ဝထွန်းကားကိုမျှော်လင့်နေတာပါ။နိုင်ငံရေးပါတီပေါင်း100နီးပါးကရွေးကောက်ခံမဲ့သူ 8,000 လောက်အနက်ကအများစုကအဆင့်သင့်မဖြစ်ကြသေးဘူးဆိုတာလည်းတွေ့နေရပါလေ။ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်ခွင့်၊လူ့အခွင့်အရေး၊ဒီမိုကရေစီ၊တရားဥပဒေစိုးမိုးရေးနဲ့လွတ်လပ်တဲ့ဈေးကွက်ရဲ့အခြေခံသဘောတွေကိုစစ်ဆေးရလက်ထက်ပညာရေးစနစ်မှာတည်ယူခွင့်မရရှိခဲ့ကြပါဘူး။ဒါပြင်မြန်မာလွတ်တော်အမတ်တွေဟာနိုင်ငံရေးအတွေ့အကြုံနဲ့လိုအပ်နေပါလေ။ဒီပါနိုင်ငံရေးပါတီတွေအနေနဲ့သူတို့အမတ်လောင်းတွေကိုလုတ်ပိုင်ခွင့်အာဏာပေးရတာဟာအဓိကအဖြစ် professionally functioning parliament ကျန်းကျန်းကျန်းကျန်းလဲပတ်နိုင်တဲ့ပါလီမန်ပေါ်ထွန်းရေးတွေမရှိမဖြစ်လိုအပ်တဲ့ကိစ္စပါဒါကြောင့်မလို့အကူအညီပေးတယ်ဆိုတာဟာတရက်ကိုတက်လိုက်ရမယ်အနောက်တိုင်းလိုလားအောင်လုပ်ရမယ်ဆိုတဲ့သဘောမဟုတ်ဘဲနဲ့စနစ်စာပြီးမှန်ကန်တဲ့ပါလီမန်ဖြစ်ထွန်းရေးတာဖြစ်ပါတယ
်ဆရာနဲ့မှာဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီရဲ့ထုံးဆောင်မှုကိုလည်းဝေဖန်ထားတာတွေ့ရပါတယ်ဒါမဲ့မေးစရာတစ်ခုကအခုအချိန်မှာဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီတဲ့ပူပြီးကောင်းတဲ့ပုံမစင်းလျော်တဲ့ထောင်ဆောင်မှုနဲ့ပါတီ Better Alternatives တွေပေါ့လေအဲ့ဒါကရှိနိုင်တယ်ထင်ပါလားရှိနေတယ်လို့ယူဆပါလား
Right So Burma's political political landscape has changed dramatically since the NLD was.
မြန်မာနိုင်ငံရဲ့အခင်းအကျင်းကဒေါက်တာဆူတင်ရဲ့ NLD တောင်ကျူကမ်းပြိုအနိုင်ရရှိခဲ့တဲ့2015ခုနှစ်ကလေးကတည်တည်တသာပြောင်းလဲလာခဲ့ပါပြီ။အဲဒီတုန်းကတော့လွတ်တော်မှာအပြတ်အသတ်နိုင်ပြီးတော့တပြေလုံးကအုံအကျက်ထောက်ခံခဲ့ကြပါတယ်။ဒါပေမဲ့ဒီကနေ့မှာတော့မြန်မာပြည်သူတွေက NLD ရဲ့ခေါင်းဆောင်မှုနဲ့ဒီမိုကရေစီဖော်ဆောင်နိုင်မှုအားနည်းတဲ့ပုံမှာတဖြည်းဖြည်းနဲ့မချင်မရဲဖြစ်လာနေကြတယ်ကိုကျွန်တော်တို့တွေ့နေရပါတယ်။တိုင်းသားတွေလည်း NLD အစိုးရပေါ်စိတ်ဖြစ်လာနေပါတယ်။သူအခွင့်အရေးနဲ့ဆရာပြည်တော်စုဖွဲ့စည်းရေးနဲ့ငြိမ်းချမ်းရေးမဖော်ဆောင်နိုင်တဲ့ပုံမှာစိတ်ဖြစ်ကြပါလေ။ဒါကြောင့်မို့တိုင်းသားပါတီတွေအချင်းချင်းပေါင်းစည်းနှိမ့်နိုင်ပြီးတော့သူတို့ဒေသတွေမှာအမှန်တရားပုံမှုအနိုင်ရရှိရေးအတွက်လှုံ့ဆော်လာကြပါလေ။သူတို့အောင်မြင်ခဲ့ရင်ဒေါက်တာဆုချင်းရဲ့ NLD ရဲ့တဦးတည်းတပါတီတည်းခေါင်းဆောင်နိုင်မှုကိုပုံမှုပြော့စိန်ခေါ်လာနေမှာဖြစ်ပါလေ
။ဒါမဲ့တကယ်တော့ဒီတနိုင်ငံလုံးအတွက်လွှမ်းခြုံကြည့်မယ်ဆိုရင်ဒီတိုင်းရင်းသားမဟာမိတ်တွေရဲ့ခေါင်းဆောင်မှုကNLD နဲ့ဒေါက်တာဆန်းစုကြည်ရဲ့ခေါင်းဆောင်မှုကိုအစားထိုးနိုင်မဲ့အခြေအနေတော့မရှိဘူးထင်ပါတယ်
။ What I'm saying here is NLD
ကအထူးလူကြိုက်များနေစေဖြစ်ပြောရွေးကောက်ပွဲကိုလည်းနိုင်နိုင်ကြအများကြီးရှိပါရဲ့။ဒါမှမဟုတ်တိုင်းသားပါတီတွေရဲ့စိန်ခေါ်မှုနောက်ပြီးတခြားဒီမိုကရေစီရဲ့တက်ကြွတဲ့ People's Party ပြည်သူ့ပါတီ People's Pioneer Party ပြည်သူ့ရှေ့ဆောင်ပါတီတို့နဲ့ဗိုလ်ချုပ်ကြီးဟောင်းတယောက်ရဲ့ Union Development Partyဒီအောင်စုကောင်းကျိုးဆောင်ပါတီတို့လိုပါတီတွေရဲ့စိန်ခေါ်မှုဒေါက်တာဆုချင်းရဲ့ NLD အနေနဲ့တပါတီအစိုးရမဖွဲ့နိုင်ပဲနဲ့မြို့မောင်းမဟာမိတ်လိုက်ရှာရမယ့်အခြေအနေရောက်ရှိစေနိုင်ပါတယ်။ဒီလိုနဲ့ဒေါက်တာဆုချင်းရဲ့ NLD ရဲ့ပွင့်လင်းမှုမရှိတဲ့ဘယူရိုကရက်စတန်လုံးတဲ့ကိစ္စကိုစိန်ခေါ်လာကြမှာဖြစ်ပါတယ်။ဒါကြောင့်မလို့ NLD ကလွတ်တော်မှာမြို့မောင်းမဟာမိတ်တွေနှိမ့်နိုင်ရမှာဖြစ်ပါတယ်။ဒါကအပေါင်းလက္ခဏာဆောင်တယ်လို့ကျွန်တော်တို့ယူဆပါတယ
်။တကယ်တော့စာရန်ထဲမှာကုကဖော်ပြတဲ့ပမခဇော်ဒန်ဘရနီပြောလိုပါပဲရွေးကောက်ပွဲမှာအရသာအစွဲကိုစစ်တပ်ကထိတိယယောက်ဘယ်နိုင်ငံရဲ့အနာမလွှဲခဲ့တာမရှိပါဘူးဒါဟာပြဿနာရဲ့အဓိကအကြောင်းရင်းလို့ထင်ပါတယ်ဒါကို pressure and spot ခင်ဗျားတို့ရဲ့စီရင်ခံစားထဲမှာရေးထားတဲ့အတိုင်းဒါ super dumbness နဲ့ခေါ်ပါတော့အဲ့လိုလှုပ်ဖို့သိမခက်ဘူးလားခင်ဗျာဒီအချိန်မျိုးမှာစစ်တပ်ကို PR ပေးဖို့ဆိုပြီးတော့ခင်ဗျားတို့ဘက်ကလှုပ်ပေမဲ့ဒီအနောက်နိုင်ငံတွေဘက်ကကြိုးစားပေးမဲ့လဲတရုတ်ဒီကတော့ထားပါတော့ဒီမိုကရေစီမဟုတ်ဘူး။နေရာတို့လိုဒီမိုကရေစီနိုင်ငံတွေကလည်းစစ်တပ်ကိုဂူကြီးအပြစ်နေကြရတယ်ဆိုတော့ဒီလို PR ပေးတာထောက်ခံတာလုပ်ဖို့တော့ခက်မယ်လို့ထင်ပါတယ်။ဘယ်လိုသဘောပါလဲ
Yes. I believe the pressure on the military such as
ဒီစစ်တပ်ပေါ်မှာဖြစ်သွားလာရင်လည်းဗန္ဒာရေးပြန်ခက်ပိတ်ဆို့မှုတွေဆက်လက်ထားရှိပြီးတော့အပြင်းထန်ဆုံးအရှိန်မြင့်ဖြစ်ပါတယ်။ဒီနေရာမှာရှင်ကဒီတရုတ်အခန်းကဏ္ဍလို့ပြောတော့မြန်မာနိုင်ငံမှာတရုတ်ဩဇာပုံမှုပြော်လွတ်မိုးလာတာကဒီမိုကရေစီဖြစ်ထွန်းရေးအတွက်ပြင်းစိုးဖြစ်ပါတယ်။တရုတ်ကသူတို့အိမ်ကြီးချင်းမှာဒီမိုကရေစီနိုင်ငံတစ်ခုအနေနဲ့ပေါ်ထွန်းလာမှာမလို့လားပါဘူ
း။ဟုတ်ပြီဆိုတော့ဒီတရုတ်ကမကောင်းဘူးငါတို့ကတရုတ်ထက်ပိုကောင်းတယ်ဆိုတာကမြန်မာစစ်တပ်ကသဘောပေါက်လာအောင်သူတို့ convince ဖြစ်သွားအောင်ပေါ့လေ။အမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံတွေကဘယ်လိုလုပ်နိုင်မလဲဆိုတာတော့မေးစရာဖြစ်လာတာပေါ့။
So as I said, the convinced military, I don't think convincing military is
okay. ဒီမှာ convince the ball ball လက်ခံနိုင်အောင်လုပ်တယ်ဆိုတာနဲ့မဆိုင်ဘူးလို့ထင်ပါတယ်။ PR ပေးတာကိုအဆုံးစွန်ထိတွန်းမြှင့်အောင်လုပ်ဖို့သာလုပ်ပါတယ်
။ Pressure ပေါ့လေ PR ပေးတယ်ဆိုတဲ့ကိစ္စဟာပညာရှင်တချို့ကမထီရောက်ဘူးလို့ပြောကြပါတယ်။အထူးသဖြင့်ဘာမခဒေးဗစ်စတိုင်ဘာဂါဆိုမကြခဏပြောတယ်လုံးဝလက်မခံဘူး sanction ကိုသူကအမြဲတမ်းဆန့်ကျင်လာပါတယ်။ဆိုတော့ခင်ဗျားတို့ကpressure ကိုယုံကြည်ကြတယ်ပေါ့ PR ကိုယုံကြည်ကြတယ်ပေါ့
Yes I believe foreign pressure works on Burma especially for NLD government
Okay ဒီမှာယုံပါတယ်အထူးသဖြင့် PR ပေးတာက NLD ပေါ်မှာထိရောက်မှုရှိပါတယ်အခု mostly အမှတ်လောင်းနှစ်ဦးပါဝင်တဲ့ကိစ္စကလည်း PR ကိုထုံးပြန်မှုပြသတာပဲဖြစ်ပါတယ်ဒါကကောင်းကျိုးကိုဆောင်တဲ့လက္ခဏာပါ NLD အစိုးရကတော့နိုင်ငံတကာအတိုင်းအဝန်းနဲ့အတူတူအလုံးလုံးနိုင်တယ်ဆိုတာကိုပြသရရောက်ပါတယ်စစ်တပ်ကတော့အဲ့လိုမဟုတ်ပါဘူး
နောက်တစ်ခုကအမျိုးသားရေးကိုသိပြီးတော့အကြောင်းပြရဲရှေ့တန်းတင်တဲ့ဆိုရဲကိစ္စလည်းကျွန်တော်ပြောချင်ပါတယ်။ကမ္ဘာနိုင်ငံတွေမှာရောဒါတွေလွတ်ကင်းလို့လားဥပမာဆိုတော့အမေရိကန်ပြည်ထောင်စုမှာသမ္မတ Trump က Make America Great Again ဆိုရဲကိစ္စပေါ့။ဆိုတော့ဒါဟာတနည်းအားဖြင့်ပြောရင်အမျိုးသားရေးကိုရှေ့တန်းတင်ပြီးစီးရုံနေတာပဲလို့ပြောလို့မရဘူးလားခင်ဗျာ။
Yes. So by explanation to NLD is to change the rhetoric.
အောင်စံစစ်ကြောတင်လာတော့ NLD နည်းနည်းသူရဲ့အပြောဆို rhetoric ကိုပြောင်းလဲဖို့လုပ်မယ်လို့ယူဆပါတယ်။ဒေါက်ဆန်စုကြည်ရဲ့စကားတွေကအမတမခွန်အားကြီးစေဖြစ်ပါတယ်။ဥပမာအဖြစ်ရိုဟင်ဂျာကိစ္စနဲ့တိုင်းသားကိစ္စတွေမှာဆိုရင် လူ့အခွင့်အရေးကိစ္စရှုထောင့်မှာပြောတင်ပါတယ်။ရိုဟင်ဂျာကိစ္စကဒေါအောင်ဆန်းစုကြည်နဲ့ NLD ပေါ်မှာအထူးသဖြင့်အနောက်နိုင်ငံတွေကဒီမိုကရေစီမှာဟာမိတ်တွေရဲ့ယုံကြည်မှုကိုဆက်ဆိုင်းလိုက်ပါတယ
်။မြန်မာလူ့အဖွဲ့အစည်းမှာအများစုကတော့ဒါမျိုးသားရေးကိုပဲရှည်တန်းတင်နေစေဖြစ်တယ်လို့ပြောရင်မှားမှာမဟုတ်ပါဘူး။ဒီလိုအခြေအနေမျိုးမှာသူကဒီကိစ္စကိုဘေးဖယ်ပြီးတော့လူခွင့်ရေးကိုပဲရှင်းတန်းတင်ပြီးပြောလာမယ်ဆိုရင်သူရဲ့လူလူထောက်ခံမှုကမဆုံးချုံသွားနိုင်ဘူးလားအဲ့တော့လူလူကမထောက်ခံဘူးဆိုရင်သူလုပ်ချင်တာဘာမှလုပ်လို့မရဘူးဖြစ်သွားမှာပေါ့ဒါကိုလည်းစဉ်းစားမယ်ထင်ပါတယ
် Right I still believe Aung San Suu Kyi is still very powerful especially with the Burman ethnic majority and I ဒီမှာ Aung San Suu Kyi ကလူတိုင်းအများဆုံးပုံကအထူးသဖြင့်ဗမာလူများစုသားမှာလူလူထောက်ခံမှုအများဆုံးရှိနေတယ်လို့ဒီမှာယူပါတယ်အဲဒါကလို့လူ့ပြည်နဲ့ပတ်သက်တဲ့ကိစ္စတွေကိုဖော်ထုတ်ပြောဆိုလိုက်တဲ့အတွက်လူလူထောက်ခံမှုဆုံးရှုံးသွားမယ်လို့မထင်ပါဘူ
းမြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲအတွက် PRB ကူညီတဲ့နေရာမှာကမ္ဘာဒီမိုကရေစီနိုင်ငံရဲ့တပေါင်းတစည်းရဲ့လက်တွဲလုပ်ဖို့လိုတယ်လို့လည်းပြောထားတာတွေ့ရပါတယ်။ဒါပေမဲ့လည်းတချို့နိုင်ငံတွေကမြန်မာနိုင်ငံနဲ့စီးပွားရေးလုပ်နေကြတယ်။အထူးသဖြင့်အိန္ဒိယတို့ဂျပန်တို့တောင်ကိုရီးယားဆိုရင် PRP မဲ့အစားစီးပွားရေးလုပ်နေတဲ့ကိစ္စကိုပုံပြီးတွေ့ရပါတယ်။ဆိုတော့ဒီခါကိုကြည့်ပြီးတော့ကမ္ဘာဒီမိုကရေစီနိုင်ငံတွေဟာမြန်မာအရေးမှာညီညွတ်နေကြတယ်လို့ပြောလို့ရပါသလား
Yes. I would say democracy is difficult.It's a long and slow process and removing military democracy တိဆောက်ရေးဟာကာလရှည်ကြာလောက်ဆောင်ရတဲ့ဖြစ်စဉ်တစ်ခုပါအထူးသဖြင့်ဆိုရင်ဆက်အာဏာရှင်စနစ်ကဒီမိုကရေစီကူးပြောင်းတာပို့ပြီးခက်ခဲကြံ့ကြပါတယ်ဒီနေရာမှာအတွေ့ကူးပြောင်းနေတဲ့နိုင်ငံတွေနိုင်ငံတကာအတိုင်းအဝိုင်းကြမှာအခိုင်အမာပူးပေါင်းဆောင်ရွက်မှုရှိဖို့လိုအပ်ပါတယ်ဒါကြောင့်မြန်မာနိုင်ငံအနေနဲ့အမေရိကန်သာမကပဲနဲ့ဒီမိုကရေစီမှာဟာမိတ်အားလုံးစီကထောက်ခံမှုရရှိဖို့အဖြစ်မနေလို့ဖို့လိုအပ်ပါတယ
်ဟုတ်ကဲ့ကျွန်တော်မိကွန်ကဒီလိုလိုအပ်တဲ့နေရာမှာအမေရိကန်ပါဝင်ကျန်တဲ့ဒီမိုကရေစီနိုင်ငံတွေကတသဘောရေးဖြစ်နေကြသလားတညတညတည်းဖြစ်နေကြသလားတချို့ကဒဏ်ခတ်တယ်တချို့ကစီးပွားရေးလုပ်တယ်အဲ့ဒီကိစ္စကိုမေးတာပ
ါ Right our efforts international community's efforts in that sense is not united because as you said the Japan and Korea for example ဒီနေရာမှာဆိုရင်တော့နိုင်ငံတကာရဲ့ထောက်ခံအားပေးမှုတွေကတညတညတည်းမဟုတ်ဘူးလို့ဖြစ်စင်ပါတယ်တောင်ကိုရီးယားနဲ့ဂျပန်တို့ကယင်းနှိမ့်ညွှန်းနယ်မှုကတစ်ဆင့်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အားပေးတယ်။အမေရိကန်ပြည်အောင်စုကတော့အရက်ဖက်အဖွဲ့အစည်းဖွံ့ဖြိုးရေးဒီမိုကရေစီအခြေခံခိုင်မာရေးအတွက်အားပေးတယ်။ဒီမှာမြန်မာတို့ကအမေရိကန်ပြည်အောင်စုကလည်းကျန်နိုင်ငံတွေလိုပဲဒီမိုကရေစီအခြေခံခိုင်မာရေးနဲ့စီးပွားရေးဖွံ့ဖြိုးရေးကိုအတူတူလက်တွဲလုပ်တယ်လို့ထင်ပါတယ်။
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
Sexual activity လို့ခေါ်တဲ့လိင်ဆက်ဆံမှုဟာ quality of life လို့ခေါ်တဲ့ဘဝအရေးအသွေးတံမှုတွေထဲမှာတစ်ခုပါဝင်ဖြစ်ပါတယ်လူတွေရဲ့နေထိုင်မှုဖွားပစ်စင်မှာလိင်ဆက်ဆံမှုကိုကင်းကွာလို့မရဘူးဆိုပေမဲ့လိင်ဆက်ဆံမဲ့မများစီဘူးနဲ့လိင်ဆက်ဆံရာကနေတစ်ဆင့်ကူးစက်တဲ့ရောဂါတွေကူးစက်မခံရစေဖို့ကိုလည်းသတိပြုနေထိုင်ကြရမှာပါ။လိင်ဆက်ဆံရာကနေတစ်ဆင့်ကူးစက်နိုင်တဲ့ရောဂါအမျိုးအစားတွေဟာပျောက်ကင်းအောင်ကုသလို့ရတဲ့ရောဂါအမျိုးအစားတွေရှိသလိုရောဂါကင်းစင်တဲ့အထိပျောက်ကင်းအောင်မကုသနိုင်ပေမယ့်တစ်သက်လုံးကုသထိန်းသိမ်းပြီးနေထိုင်သွားရမယ့်ရောဂါအမျိုးအစားတွေလည်းရှိတာကြောင့်လိင်ဆက်ဆံရာကနေတစ်ဆင့်ကူးစက်တဲ့ရောဂါတွေကိုသတိပြုကာဝယ်ထားကြဖို့အရေးကြီးပါတယ်။လိင်ဆက်ဆံရာကနေတဆင့်ဘလူယောဂအမျိုးအစားတွေကူးစက်နိုင်မှာလဲလို့မေးကြည့်တဲ့အခါကံပကံရွေးစီစေးရုံမှာအရေးပြားတဲ့ကာလာသားယောဂဆိုင်ရာအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမျိုးတန်းကအခုလိုပြောပါတယ
်လိင်ဆက်ဆံရာနဲ့ကူးစက်တဲ့ယောဂတွေတော့ကျွန်တော်တို့ sexually transmitted infection ပေါ့နော်အရင်တော့ BD ပေါ့ venereal disease ကာလာသားယောဂလို့ခေါ်ပါတယ်အဲဒီလိင်ဆက်ဆံမှုကြောင့်ကူးစက်တဲ့ယောဂတွေထဲမှာဆိုလို့ရှိရင်သူကကူးစက်တဲ့ယောဂဘူးအလိုက်ခွဲခြားထားတာရှိတယ်နောက်သူကယောဂလက္ခဏာတွေအရာခွဲခြားထားတာရှိရပေါ့ယောဂဖြစ်ပွားတဲ့ပိုးတွေအရာကြည့်မယ်ဆိုလို့ရှိရင်ဘက်တီးရီးယားတွေကြောင့်လားဗိုင်းရပ်စ်တွေကြောင့်လားနောက်ပရိုတိုဇာတွေကြောင့်လားဒ ီဘောမှာမူတည်ပြီးတော့ယောဂတွေကပြောင်းလဲသွားတာရှိတယ်လို့နောက်ယောဂလက္ခဏာပေါ့ယောဂလက္ခဏာဆိုရင်စီးပူတယ်ပြီထွက်တယ်နောက်တစ်ခါမှလေရင်ကမှအနာဖြစ်တယ်ဒါမှလို့ရှိရင်သူကအကျိတ်တွေထွက်တယ်ဆိုတော့ယောဂဖြစ်တဲ့လက္ခဏာပေါ်မှာမူတည်ပြီးတော့ခွဲခြားထားရည်လေးရှိပါတယ်ဖြစ်များတဲ့ယောဂတွေဆိုလို့ရှိရင်ဒီစီးပူညောင်းကြပေါ့ကနိုရီယာပေါ့နော်သူရဲ့ concept organization ကတော့ကနိုပိုးကြောင့်ကနိုကောက်ကင်ကြောင့်ဖြစ်တာမျိုးရှိတယ်နောက်တစ်ခုကအဖြစ်များတာကတော့သူတချို့ဆိုရင်ရေယုံပေါ့ genetic habits လို့ခေါ်တဲ့လင်းအင်းကရေယုံဆိုတဲ့ယောဂပူတွေဖြစ်တတ်တယ်နောက်လင်းအင်းကကျွတ်နှုတ်လို့ခေါ်တဲ့ genetic words ပေါ့ဒါတော့ human papilloma virus ကြောင့်ဖြစ်တဲ့ယောဂပေါ့လင်းအင်းကကျွတ်နှုတ်ဒါကြီးလည်းဖြစ်တယ်
ပြောက်ကင်းအောင်ကုသလို့ရတဲ့လိင်ဆက်ဆံရာကနေတဆင့်ကုဆက်တဲ့ယောဂအမျိုးအစားတွေထဲမှာတော့မှတချို့ယောဂအမျိုးအစားတွေဟာယောဂပျောက်ကင်းမှုကိုအချိန်ကြာကြီးယူပြီးကုသမှုပြုလုပ်ကြရတာပါပျောက်ကင်းအောင်ကုသလို့မရဘဲတစ်သက်လုံးကုသထိန်းသိမ်းပြီးနေထိုင်သွားရမယ့်ယောဂအမျိုးအစားတွေလည်းရှိပါတယ်ပျောက်ကင်းအောင်ကုသဖို့မလွယ်ကူတဲ့ယောဂအမျိုးအစားတွေအကြောင်းကိုမေးကြည့်တဲ့အခါဒေါက်တာအုံမြူတန်ကအခုလိုရှင်းပြပါတယ
်လိင်မှုဆံကုဆက်ယောဂတွေကအများသောအားဖြင့်တော့ကုသလို့ပျောက်ကင်းမှုတချို့ယောဂတွေဆိုရင်တော့လေကုသရတာကြတာပေါ့အကြာကြီးကူရတာမျိုးရှိပါဥပမာဆိုလို့ရှိရင်စီးပူညောင်းကြဂနိုရောဂါလိုမျိုးနောက်ကလာမိုက်ဒီးယားလို့ခေါ်တဲ့ကလာမိုက်ဒီးယားထရိုက်ကိုမက်ဒစ်ပိုးကြောင့်ဖြစ်တဲ့ကလိုင်းလို့လည်းခေါ်တာပေါ့နော်အဲ့ဒီမှာဆိုရင်ယောဂလက္ခဏာကြီးလိုက်လို့ရှိရင်ပြီထွက်တယ်ဖြူဖြူအနှစ်တွေထွက်တယ်တချို့ကျတော့လည်းဖြူဖြူအရည်ကြီးလေးတွေထွက်တယ်အဲ့ဆိုလို့ရှိရင်ဂနိုဩကလာမိုက်ဒီးယားအဲ့တခုဖြစ်နေတခြားပိုးတွေကြောင့်လည်းဖြစ်နိုင်တယ်ပေါ့နော်အမှဆိုလို့ရှိရင် gram positive bacteria ရှိတယ် gram negative bacteria ရှိတယ်ဒါတွေကတော့သူ့ရဲ့ဆေးကိုတည်တည်ချာချာကုသမယ်ဆိုလို့ရှိရင်ယောဂပျောက်ကင်းနိုင်တယ်ယောဂလုံးဝပျောက်ကင်းနိုင်တယ်နောက်တချို့ယောဂတွေကယောဂပျောက်ဖို့ကြာတာတွေရှိတယ်ဥပမာဆိုလို့ရှိရင်လိင်မှုဆိုင်ကုဆက်ယောဂတွေမှာ HIV ကုဆက်ရတာဆိုတဲ့ဒါ HIV ပိုးကုဆက်ခံထားလို့ရှိရင်သူကချက်ချင်းမပြောင်းနိုင်ဘူးနှိရှည်လာများဆရာတို့ကအနေနဲ့ဆေးအကြာကြီးကူရတယ်နောက်တစ်ခုက hepatitis B ကို hepatitis C ကိုဒါတွေကလည်းလိင်မှုဆိုင်ကုဆက်ယောဂတွေထဲမှာပါတယ်သူတို့ကလည်းကုသရတာကြာတယ်ပေါ့
ပျောက်ကင်းအောင်ကုသဖို့လွယ်ကူတဲ့ယောဂတွေမှာတော့ယောဂပြန်ပေါ်လာတာမျိုးနဲ့လိင်ဆက်ဆက်မဲ့ကနေတစ်ဆင့်ယောဂပြန်ကုဆက်ခံရတာမျိုးတွေကြုံရရလိမ့်ရှိတာကြောင့်ယောဂဟာပေါ်လိုက်ပျောက်လိုက်ဖြစ်နေတတ်တာပါယောဂကိုအရှင်းပြောက်ခွင့်နဲ့အထီးကုသနိုင်မှုအတွက်နှစ်သိမ့်ဆွေးနွေးအကြံပေးရတာတွေရှိသလိုလိင်ဆက်ဆံဘက်ကခေါ်ယူအတည်ပြုပြီးရှင်းပြကုသရတာမျိုးတွေလည်းရှိတယ်လို့ဒေါက်တာမျိုးတန်းကသူ့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပါတယ
်။ဒီလိင်မှုဆိုင်ကုဆက်ယောဂဆိုတာ sexual partner ရှိတယ်။ partner မှာဒီကုဆက်ယောဂရှိနေတဲ့အခါတော့သူ့ကိုအဲ့တော့ကုသတဲ့နေရာမှာအိမ်တော်ဖက်ရှိတယ် married couple တွေပါဆိုလို့ရှိရင်အိမ်တော်ရှင်တယောက်ကိုကုယုံနေမရသူရဲ့အိမ်တော်ဘက်ကိုပါ sexual partner ကိုပါကုမရတချို့ကြတဲ့အိမ်ကြောင်မကြသေးပဲနဲ့ဟို living together နေလို့ sexual exposure ရှိလို့ဆိုလို့ရှိရင်လည်းသူရဲ့ partner တွေပါ notify လုပ်ပေါ့နော်သူ့ကိုရှာဖွေပြီးတော့ကုသ counseling လုပ်ရအဲ့ဒါမှလည်းဒီယောဂကုသမှုဟာထိရောက်အောင်မြင်နိုင်တယ်ပေါ့
လေဆက်ဆက်ရာကနေတဆင့်ကုဆက်တဲ့ယောဂတွေထဲမှာတချို့ယောဂတွေဟာပျောက်ကင်းအောင်ကုသဖို့မလွယ်ကူပဲရေရှည်ကုသထိမ့်သိမ့်သွားရလိမ့်ရှိပြီးပျောက်ကင်းအောင်ကုသလို့ရတဲ့ယောဂအမျိုးအစားတွေထဲမှာတော့စနစ်တကျနဲ့ထိထိရောက်ရောက်ကုသမှုမခံယူခဲ့ဘူးဆိုရင်အချိန်ကြာကြာကုသရတာမျိုးတွေရှိလာနိုင်တာကြောင့်ယောဂကုဆက်မခံရစေဖို့အတွက်လေဆက်ဆံဘက်မများအောင်သတိပြုနေထိုင်သွားကြဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော်ပါ
ဘုရားတော်တပတ်တွင်အားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကခြေညာပေးတော့မှာဖြစ်ပါတယ်။ရင်းလုံးတော့ဥရောပရဲ့ဘောလုံးသမားအပြောင်းအရွှေ့သတင်းတွေကိုပြောပြကြပါမယ်။ဥရောပရဲ့နွေရာသီဘောလုံးသမားအပြောင်းအရွှေ့ဒီကွက်ကတော့တနင်္လာနေ့ကပဲဖိတ်သွားခဲ့ပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြည်သက်တွေမပါဘဲကစားနေရတဲ့အတွက်အသင်းတွေဟာဝင်ငွေတွေထိခိုက်ကျဆင်းခဲ့ပြီးတော့ကိုင်းထဲမှာလည်းဘရော့ပြန်ကြည့်နိုင်မယ်ဆိုတာမသေးသာသေးတဲ့အတွက်အသင်းတွေဘက်ကငွေကြေးသုံးစွဲတာတွေကိုအတော်လေးသတိထားချင့်ချိန်နေပုံရပြီးတော့အပြောင်းရွှေ့ကြီးကြီးမားမားတွေထင်သလောက်အသိမဖြစ်ခဲ့ပါဘူး Premier League ဖက်မှာတော့နာမည်ကြီး Manchester United ကတနွေလုံးဝယ်ဖို့လုပ်နေတဲ့ England တောင်ပံကစားသမား Jadon Sancho ကိုမဝယ်နိုင်ခဲ့ပါဘူး Dortmund က Euro 120ရမှရောင်းမယ်ဆိုတဲ့အတွက် နှစ်သိန်းကျားမှာပြောင်းရွှေ့ရေးသဘောတူညီမှုမရဘဲနဲ့အယောင်းဝယ်မဖြစ်ခဲ့ပါဘူး။ဒါပေမဲ့ Manchester United အသင်းဟာပေါ်တိုမှာကစားနေတဲ့ Brazil နောက်ခံသူ Alex Telles ကို Euro 15သန်းနဲ့၄နှစ်စာချုပ်ချုပ်လိုက်ပါတယ်။ဒါပြင် PSG နဲ့စာချုပ်ကုန်သွားတဲ့ Uruguay တိုက်စစ်မှု Edison Cavani ကိုလည်းပြောင်းရွှေ့ခြင်းမပါဘဲတစ်နှစ်စာချုပ်နဲ့ခေါ်လိုက်ပါတယ်။တကယ်လို့နှစ်ဖက်အဆင်ပြေရင်တော့နောက်ထပ်တစ်နှစ်သက်တမ်းတိုးသွားမယ်လို့လည်းပြောပါတယ်။ဒါပြင် Uruguay Club Peñarol မှာကစားနေတဲ့အသက်18နှစ်အရွယ်တောင်ပန်တိုက်စစ်မှုFacundo Palestri ကိုလည်းခါနေစာချုပ်ချုပ်လိုက်ပြီးတော့ Atalanta မှာကစားနေတဲ့ Ahmed Diallo ကိုတော့လာမယ့် January မှာခေါ်ဖို့သဘောတူညီမှုရသွားတယ်လို့ဆိုပါတယ်။တစ်ဖက်ကလည်း England နောက်တန်းလူ Chris Smalling ကို Roma ကို Euro 18သန်းနဲ့ရောင်းလိုက်ပါတယ်။ Man U နဲ့ Roma တို့တနင်္လာနေ့ကဈေးကွက်မပိတ်ခင်မှာသဘောတူညီမှုရခဲ့ကြပြီးတော့ Roma က Smalling ကို၄နှစ်စာချုပ်ချုပ်လိုက်တာပါ။အီတလီကနောက်ထပ်နာမည်ကြီး AC မီလန်ကတော့မန်ယူမှာကစားနေတဲ့ပေါ်တူဂီညာနောက်ခံလူဒီဂိုဒါလိုကိုအငားစာချုပ်နဲ့အောက်တိုဘာ4ရက်နေ့ကခေါ်လိုက်ပါတယ်။ပရီးမီယာလိဂ်ဇယားထိပ်မှာဦးဆောင်နေတဲ့ Everton ကတော့ Norwich City နောက်တန်းလူ Ben Godfrey ကိုပေါင်25သန်းနဲ့ဝယ်ပြီးတော့9နှစ်စာချုပ်ချုပ်လိုက်ပြီးတော့အင်္ဂလန်ကစားသမားဟောင်းကီယိုဝေါ်ကော့ကတော့ဆောက်သမ်တန်အသင်းကိုတနည်းအငားစာချုပ်နဲ့ပြောင်းသွားပါတယ်။ဒီကွယ်မပိတ်ခင်နောက်ဆုံးနေ့မှာအကြီးမားဆုံးအပြောင်းအရွှေ့ကတော့အာဆနယ်ကအတ္လတီကိုမက်ဒရစ်အသင်းမှာကစားနေတဲ့ဂါနာကွင်းလယ်လူသောမတ်စ်ပါတီကိုပေါင်း55သန်းနဲ့ဝယ်လိုက်တာပါ။ဒါကဒီကွယ်မပိတ်ခင်နောက်ဆုံးနေ့မှာပြောင်းရွှေ့ကြီးဈေးအများဆုံးဘောလုံးသမားဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။ဥရောပဘက်မှာတော့ Bayern Munich အသင်းက Juventus မှာကစားနေတဲ့ Brazil တောင်ပံကစားသမား Douglas Costa ကိုတနည်းအငားစာချုပ်နဲ့ပြန်ခေါ်လိုက်ပါတယ်။ Costa ဟာ Bayern မှာ2015ကနေ2018အထိကစားခဲ့ပြီး Juventus ကိုပြောင်းသွားခဲ့တာဖြစ်ပြီးတော့အခု Bayern ကသူ့ကိုအငားစာချုပ်နဲ့ပြန်ခေါ်လိုက်တာပါ။ဒါပြင် PSG မှာကစားနေတဲ့ Eric Choupo-Moting နဲ့ Marseille မှာကစားနေတဲ့ညာနောက်ခံလူ Bonner Sar ကိုလည်း Bayern အသင်းကခေါ်လိုက်ပါတယ်။ Bayern ဟာဒီနေ့အပြောင်းအရွှေ့မှာစာနေအပါဝင်ကစားသမား9ယောက်ကိုထောင်နိုင်ခဲ့ပါတယ်အခုတစ်ခါတော့ဒီတစ်ပတ်ဥရောပတဝန်းကစိတ်ဝင်စားစရာဘောလုံးပွဲတွေကိုပြောပြကြပါတယ်ဘောလုံးဝါသနာရှင်တွေသိကြတဲ့အတိုင်းဘာစလိုနာနဲ့ရီယယ်မက်ဒရစ် AC မီလန်နဲ့အင်တာမီလန်မန်ချက်စတာယူနိုက်တက်နဲ့လီဗာပူးတို့ဟာဥရောပမှာတော့ပြိုင်ဆိုင်မှုအပြင်းထန်ဆုံးအခါသီးဆုံးပြိုင်ပွဲတွေဖြစ်ကြပါတယ်ဒီတစ်ပတ်ပရီးမီးယားလိဂ်မှာလည်းမန်ချက်စတာယူနိုက်တက်နဲ့လီဗာပူးတို့နှစ်သင်းတစ်သင်းနဲ့တစ်သင်းအပြိုင်ဆိုင်နေဖြစ်ခဲ့ကြပါတယ်တနင်္ဂနွေနေ့ကတော့မန်ချက်စတာယူနိုက်တက်ကတော့တန်ဟမ်လီဗာပူးကအက်စတန်ဗီလာနဲ့ကစားခဲ့ကြပြီးတော့မန်ချက်စတာယူနိုက်တက်ကတော့တန်ဟမ်ကို6ဂိုးတကူလီဗာပူးကဗီလာကို9ဂိုး2ဂိုးနဲ့အပြတ်အသတ်ရှုံးနိမ့်သွားပါတယ်မန်ယူကမာဆီယောထုတ်ခံရပြီးစပါးကို6ဂိုးတကူနဲ့ရှုံးလိုက်ချိန်မှာလီဗာပူးကလည်းမနစ်ကတမတ်တာနဲ့တမ်းမဆင်းလိုက်ရတဲ့ဗီလာကို9ဂိုး2ဂိုးနဲ့ရှုံးပြီးတော့သူတို့နှစ်သင်းဒီတစ်ပတ်မှာလည်းအရှုံးပြိုင်ခဲ့ကြတာဖြစ်ပါတယ်။မန်ယူနီးပြဆိုးရှာကတော့စပါးကို6ဂိုး2ဂိုးနဲ့ရှုံးတာဟာသူ့အတွက်အဆိုးဆုံးနေ့တစ်နေ့ဖြစ်တယ်လို့ပြောလိုက်ပါတယ်
။ Yes, very embarrassing. It's hurt all the players, it's hurt me as the manager.
ဒီဘွေးရလကရန်ကိုစိတ်ကတိကောင်းနဲ့ဆက်ရစီပါလေ။ဒီဘွေးရလကကျွန်တော်တို့အားလုံးကိုထိခိုက်နာကျင်စေပြီးနီးပြတဲ့အောင်နေနဲ့လဲထိခိုက်နာကျင်ရပါလေဒါကကျွန်တော်တို့တော့ဆိုးဝါးဆုံးနေတဲ့နေပါဒီအတွက်ကျွန်တော်မှတာဝန်ရှိပါတယ်အရင်တော့ကလည်း5ကို3ညနဲ့ရှုံးမှုတယ်6ကို2ကိုနဲ့လည်းရှုံးမှုပြီးတော့ဒီရှုံးကနေပြန်ရုံထနိုင်ခဲ့ပါတယ်ဒီအခြေအနေကိုပြောင်းလဲအောင်လုပ်နိုင်သမျှအစွမ်းကုန်ကျွန်တော်လုပ်သွားပါမယ
်လေဦးနီးပြရာဂင်ကလော့ကတော့ဗီလာအသင်းကနိုင်ငံစိတ်ပူပြင်းပြပြီးတော့အလုံးအမားတွေအကြီးအကျယ်လှုပ်ခဲ့ကြတယ်လို့ပြောပါတယ်
Congratulations to Aston Villa and all credit to Aston Villa because they deserve these 3 points massively so and because they played
Aston Villa အသင်းတွေခုံယူပြီးချီးကျူးပါတယ်သူတို့အကောင်းဆုံးကစားနိုင်ခဲ့တဲ့အတွက်သုံးမှတ်ကိုတကယ်ထားရတယ်လည်းရတာပါဒီပွဲရလက်ကတော့တကယ်ကိုထူးဆန်းပါတယ် Aston Villa ကအကောင်းဆုံးကစားနိုင်ခဲ့ပြီးတစ်ဖက်မှာလည်းကျွန်တော်တို့ကစားတာတချို့နေရာတွေမှာအတော်လေးညံ့ပါတယ်ဒီညမှာအားလုံးလိုလိုညံ့ခဲ့ပြီးပထမဂိုးကတော့ဂိုးသမားအမှားပါဒါပေမဲ့အဲ့ဒီဂိုးပေးလိုက်ရပြီးတဲ့နောက်ကျွန်တော်တို့အသင်းရဲ့တုံ့ပြန်ပုံကပိုပြီးတော့ဆိုးပါတယ်ပြီးတော့ဘီလာအသင်းကပို့ပြီးတော့နိုင်ကျင်စိတ်ပြင်းပါလေ
ဒီတစ်ပတ်မှာ Everton က Brighton ကို 4-2 နဲ့ဆက်နိုင်တာကြောင့် Everton အသင်းဟာ၄ပွဲမှာ၄ပွဲစလုံးနိုင်ထားပြီးတော့ဆက်နမတ်နဲ့ Premier League ဇယားထိပ်ကနေဆက်ပြီးတော့ဦးဆောင်နေပါတယ် Premier League ဖက်ကနောက်ထပ်သတင်းတစ်ခုကိုဆက်ရရင်တော့ Liverpool တိုက်စစ်မှု Sadio Mane ဟာ Corona Virus ကူးစက်ခံလိုက်ရပါတယ်
ဂျင်ဂေါ်တိုက်စစ်မှုမှနေဟာဗိုင်းရပ်စ်ကူးစက်ခံထားကြောင်းရိုးသင်းကပြီးခဲ့တဲ့တောက်ကြနေ့ကအတည်ပြုပါတယ်။ဒါကြောင့်သူဟာပြီးခဲ့တဲ့တစ်ပတ်အတွင်းဒုတိယမြောက်ဗိုင်းရပ်စ်ကူးစက်ခံခဲ့ရတဲ့လေဦးကစားသမားလည်းဖြစ်ပါတယ်။ဒီမတိုင်ခင်၃ရက်ကတော့ဘိုင်ယန်ကပြောင်းလာတဲ့စပိန်ကွင်းလယ်လူတီယာဂိုအယ်ကန်တာရာဟာဗိုင်းရပ်စ်ကူးစက်ခံခဲ့ရတာပါ။မနေ့အနေနဲ့နှစ်ပတ်တီးသန့်ခွဲနေသွားမှဖြစ်သလိုအသင်းအနေနဲ့လည်းစီးမျက်နှာတိုင်းလှုပ်ရှားရှိတာတွေကိုဆက်လုပ်သွားမယ်ဆိုပြီးတော့လေဦးသင်းကပြောထားပါတယ်ခင်ဗျာ။ယောဘဘောလုံးဖွဲ့ချုပ် UEFA ရဲ့တနစ်တာအကောင်းဆုံးစုတွေကိုတော့ပြီးခဲ့တဲ့သတင်းဘက်ကချီးမြှင့်ခဲ့ပါတယ်။2019-2020ဘောလုံးရာသီအတွက် UEFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုတော့ဘိုင်မြူနစ်တိုက်စစ်မှုရောဘတ်လေဗန်ဒေါစကီကရသွားပါတယ်။Lewandowski ဟာ Man City ခွင့်လဲလူ De Bruyne နဲ့ Bayern ကိုသမား Manuel Neuer တို့ကိုကြော်ပြီးတော့အကောင်းဆုံးရွေးချယ်ခံခဲ့ရတာပါ။မြို့သမီးတွေကအကောင်းဆုံးကစားသမားစုကိုတော့အခုနဲ့ Chelsea မှာကစားနေတဲ့ Bruno Haller ကရသွားခဲ့ပါတယ်။တနစ်တာအကောင်းဆုံးနီးပြစုကိုတော့ Bayern Munich အသင်းကိုဖလားလေးလုံးရအောင်လှုပ်ပေးခဲ့တဲ့နီးပြ Hansi Flick ကရသွားခဲ့ပါတယ်။ဒီတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲ။နောက်သတင်းပတ်တွေကမှပြောရပါမယ်ခင်ဗျာ။
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။တော်ရရှင်ရရှင်ဗုဒ္ဓဟူးနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍရီကူနာဆင်လို့ပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ရှင်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့နှစ်ပတ်လည်ညီလာခံပထမနေ့ဖွင့်ပွဲအခမ်းအနားကိုလူကိုယ်တိုင်ဦးဆောင်တက်ရောက်ခဲ့ပြီးတဲ့နောက်မှာ UNHCR အဖွဲ့မဟာမင်းကြီးဖိလစ်ပိုဂရန်ဒီကိုဗစ် -19 ကူးစက်ခံရတယ်လို့ပြောပါရယ်။တနင်္လာနေ့ကစပြီးဂျနီဗာမြို့မှာတပတ်ကြာပြုလုပ်နေတဲ့ UNHCR အမှုဆောင်ကော်မတီအစည်းအဝေးကိုလူကိုယ်တိုင်မတက်ရောက်နိုင်တော့ဘဲဗီဒီယိုကတဆင့်သာတက်ရောက်တော့မယ်လို့ဖိလစ်ပိုဂရန်ဒီကအစည်းအဝေးတက်ရောက်သူတွေကိုအင်္ဂါနေ့မှာပြောလိုက်တာဖြစ်ပါရယ်။ယောဂလက္ခဏာမပြင်းထန်တဲ့အတွက်မကြခင်မှာသက်တာလာလိမ့်မယ်လို့မျှော်လင့်ကြောင်းလည်းသူကပြောပါရယ်။သမရထရမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကြောင့်ရှေ့သတင်းပတ်တွေမှာကျင်းပဖို့စီစဉ်ထားတဲ့သမရလောင်းစကားစစ်ထုတ်ပွဲအတွက်ကျန်းမာရေးစီကံလိုက်နာချက်တွေအပေါ်မှာမေးခွန်းထုတ်တာတွေရှိနေပါတယ်။ဒီမိုကရက်တစ်ပါတီသမရလောင်းဂျိုးဘိုင်ဒန်ကတော့ဒီစီမင်းစီကံတွေအလုံးကိုလိုက်နာဖို့သူမျှော်လင့်ထားပြီးသမရထရမှာကိုဗစ် -19 ကူးစက်နေသေးရင်ဒီပွဲကိုမလုပ်သင့်ဘူးလို့ပြောလိုက်ပါတယ်။သူအနေနဲ့တော့ Cleveland ဆေးရုံကညွှန်ကြားချက်တွေနဲ့ဆရာဝန်တွေရဲ့အကြံပေးချက်တွေကိုခံယူလိုက်နာသွားမယ်လို့ဘိုင်ဒန်ကပြောပါတယ်ရှင်။ဒါရုပိဒါဆိုင်ရာနိုဘယ်ဆုကိုမျိုးရိုးပိဇာတက်ခွဲတိဖြက်နီတီထွင်ပေးတဲ့မျိုးသမီးနှစ်ဦးကိုပူရဲပေးရလိုက်ကြောင်းဆွီဒင်သိပ္ပံအကယ်ဒမီကကြေညာလိုက်ပါတယ်။ဒီသိပ္ပံအကယ်ဒမီရဲ့အတွင်းမှုချုပ်ဂိုရင်ဟန်ဆန်ကဒီကနေ့ကြေညာတာမှာပြင်သစ်နိုင်ငံသူအီမန်နျူအယ်ချာပင်တာနဲ့အမေရိကန်နိုင်ငံသူဂျန်နီဖာဒေါနာတို့ကိုမျိုးရိုးပိဇာတက်ခွဲတိဖြက်မှုနီလန်းသည့်ပူပေါင်းဖော်ထုတ်နိုင်မှုအတွက်အခုလိုစုပေးရလိုက်တာလို့ဆိုပါတယ်။ဒီတန်ဖိုးမြင့်မားတဲ့နိုဘယ်ဆုအတွက်ဆွီဒင်စိတ်နဲ့စုကြည်တန်ဖိုးအမေရိကန်ဒေါ်လာ1.3တန်းကြော်ကိုချိမြင်ပေးသွားမှာဖြစ်ပါရဲ့ရှင်။တော်ရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းအတွက် VUE စီစဉ်တွေကတော့ဒီလောက်ပါပဲရှင်။ VUE ကိုအားပေးနာဆင်နေအတွက်ကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစီရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.